Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2025ခုနှစ်မတ်လ17ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925နဲ့30တို့ကနေဓာတ်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ညရဲ့အစီအစဉ်မူကကျွန်မစုမော်ပါရှင်
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါသတင်းတွေကိုမတ်စုမွန်နဲ့ပဲအတူတင်ပြပေးမှာပါသတင်းတွေထဲမှာဆိုလို့ရှိရင် American နိုင်ငံသားရဲ့ဝန်ကြီး Marco Rubio ဦးဆောင်တဲ့ American ကိုယ်စားလှယ်အဖွဲ့နဲ့ Ukraine တာဝန်ရှိသူတွေပြစ်ခတ်ရစီရေးအတွက်ဒီကနေ့ RFIA မှာဆွေးနွေးကြပါတယ်Ukraine က Moscow တဝိုက် drone နဲ့ပစ်ခတ်ခဲ့တဲ့အတွက် Russia ဘက်ကအနည်းဆုံး2ဦးသေဆုံးပါတယ်။ Tamara Trump ကအခွန်နေတုံးမြက်လိုက်တဲ့နောက်ဈေးကွက်အတွင်းမြေယာမှုတွေကြောင့်ယင်းနှမြုံနာမှု stock share ဈေးကွက်တွေကျဆင်းသွားပါတယ်။မြန်မာရင်းနှီးနယ်သဘောဝါဒဝေးလုပ်ငန်း MOG ကိုဆွစ်ဇာလန်အစိုးရကဒဏ်ခတ်ရေးယူပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုဥစွာတင်ပြပေးမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူအင်္ဂါညမှာနားဆင်ရမယ့်သတင်းဆောင်မတွေမှာဆိုရင်တော့ရုရှားရဲ့ကျူးကျော်မှုအောက်ယဉ်ကျေးမှုနဲ့တိုင်းပြည်ကိုကယ်တင်နိုင်မှုလှုပ်ဆောင်နေတဲ့ယူကရိန်းအနုပညာရှင်တွေနဲ့နိုင်ငံသားတွေအကြောင်းသတင်းဆောင်ပါမြန်မာနိုင်ငံဆိုင်ရာသတင်းမှာဆိုရင်တော့ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်မှာစစ်ကောင်စီတပ်နဲ့အာရခတပ်တော် AA တို့ကြားမှာတိုက်ပွဲတွေတော်တော်လေးပြင်းထန်နေတဲ့အတွက်ထောင်နဲ့ချီတဲ့ဒေသခံတွေဘေးလွတ်ရာကိုတင်းရှောင်နေကြရပါတယ
်ကြောက်နေရတာကိုလေရင်ကတော့နေတိုင်းလူလူပဲပြောလို့ရတယ်လေသူကအရှင်မရှိသူတို့အတွက်ပေါ်တဲ့အချိန်လာပြီးတော့ချက်ဘုံကြည့်တယ်လေနေကြည့်တယ်သူတို့လဲလဲကြည့်တယ်ဘဘရေပိုင်နေတာပေါ့ကွာ
ရခိုင်ဒေသခံ VOA ကိုပြောပြပေးခဲ့တာပါနောက်ပြီးတော့ဒီလွတ်လပ်တဲ့မီဒီယာတခုရဲ့ရုံးကန်ကဲပုံကိုမှတ်တမ်းတင်ထားတဲ့မြစည်းမသတင်းဌာနရဲ့သတင်းမှတ်တမ်းစာအုပ်အကြောင်းသတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုစော်မိုးကျော်နဲ့အတူပြောပြပေးပါမယ်ရှင်
American နိုင်ငံသားရဲ့ဝန်ကြီး Marco Rubio ဦးဆောင်တဲ့ American အရာရှိတွေဒီကနေ့ RFIA မှာ Ukraine အရာရှိတွေနဲ့စတင်တွေ့ဆုံဆွေးနွေးနေပြီး Russia နဲ့တစ်စိတ်တစ်ပိုင်းအပြင်အပြစ်ကရဆက်မဲ့အစီအစဉ်ကို Ukraine ဘက်ကတင်ပြမယ်လို့မျှော်လင့်ရပါတယ်။ Ukraine ဘက်ကတင်ပြမယ့်အစီအစဉ်တွေမှာတာဝဲပစ်မီဆိုင်းဒုံးကျည်တွေပစ်ခတ်တာရနားဖို့နဲ့ဥရောပတိုက်ရှေ့တောင်ဘက်ခြမ်းကပင်လယ်နဲ့ကိုကာကွယ်မဲ့သဘောတူညီချက်တွေပါဝင်ပါတယ်ဒီကနေ့အစည်းအဝေးမှာယူကရိန်းသမ္မတ Volodymyr Zelensky ပါဝင်တက်ရောက်ခြင်းမရှိပါဘူးသူရဲ့ဝန်ထမ်းရေးအားရာရှိချုပ် Andriy Ramat နဲ့ယူကရိန်းနိုင်ငံသားဝန်ကြီး Andriy Sybiha တို့ကာကွယ်နောက်ပြီးကာကွယ်ရေးဝန်ကြီး Rustin Umro တို့နဲ့စီဦးစီးချုပ် Polovil Pelsia တို့တက်ရောက်ပါတယ်အစည်းအဝေးကနေလက်တွေ့ကျတဲ့ရလဒ်တွေထွက်ပေါ်လာမယ်လို့မျှော်လင့်နေတဲ့ကြောင်းသမ္မတ Zelensky က X လူမှုကွန်ရက်မှာရေးသားပါတယ် Ukraine ကို Russia အပြည့်အဝကျူးကျော်ခဲ့တဲ့2022ခုနှစ်ကတည်းကစတင်ခဲ့တဲ့စစ်ပွဲအဆုံးသတ်ရေးသမ္မတ Donald Trump ကဖိအားပေးတိုက်တွန်းနေချိန်မှာပဲ American နိုင်ငံသားဝန်ကြီး Marco Rubio နဲ့အမျိုးသားလုံခြုံရေးအကြံပေး Mike Waltz တို့ဦးဆောင်တဲ့ American ကိုယ်စားလှယ်အဖွဲ့ RFIA မှာ Ukraine နဲ့တွေ့ဆုံဆွေးနွေးတာဖြစ်ပါတယ်
ရုရှားနိုင်ငံမော်စကိုဒေသမှာတော့ယူကရိန်းဘက်ကအဝေးထိန်း drone 60ကျော်နဲ့ဒီကနေ့တိုက်ခိုက်ခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုအတွင်းမှာတော့အနည်းဆုံးလူ2ဦးသေဆုံးပြီးတော့18ယောက်ဒဏ်ရာရခဲ့တယ်လို့ရုရှားအရာရှိတွေကပြောပါတယ်။အခုပြစ်ခတ်လိုက်တဲ့ drone တွေဟာမနေ့ညတုန်းကနေကြားကနေပြီးတော့မော်စကိုမြို့တော်ကြားရုရှားဒေသ10ခုကိုယူကရိန်းဘက်ကပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့ drone 300ကျော်တဲ့ကတစ်စိတ်တစ်ပိုင်းဖြစ်ပါတယ်။မော်စကိုဒေသအုပ်ချုပ်ရေးမှူးအန်ဒရီယာဘရက်ဒရိုကတော့ထိခိုက်ဒဏ်ရာရတာတွေအပြင်drone ပျက်စီးရကြခဲ့တဲ့အတွက်အဆောက်အုံတစ်ခုပျက်စီးခဲ့တယ်ဆိုတာကို Telegram လူမှုကွန်ရက်မှာပြောထားပါတယ်။ယူကရိန်းဘက်ကတိုက်ခိုက်လို့လဲမော်စကိုမြို့တော်ကလေဆိပ်တွေမှာလေရင်ပြန်တန်းတာတွေတိုက်ခိုက်ကတ်သတ်ခဲ့ရတယ်လို့ယထာခီးစဉ်တချို့လဲရပ်ဆိုင်းခဲ့ရပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနဘက်ကတော့မော်စကိုဒေသမှာ drone 62ခုပစ်ချဖျက်ဆီးနိုင်ခဲ့ကြောင်းနဲ့ဒေသအလုံးမှာစုစုပေါင်း drone 338စင်းကိုပစ်ချဖျက်ဆီးနိုင်ခဲ့တယ်လို့ပြောဆိုပါတယ်ရှင်။
American ပြည်ထောင်စုရဲ့အလုံသမားရေးဝန်ကြီးအဖြစ် Lori Chavez Trimar ကိုခန္ဓာရေးအထက်လွှတ်တော်ကမနေ့ကပဲမဲခွဲအတည်ပြုလိုက်ပါတယ်။အစိုးရမူတန်းတည်ထောင်တဲ့ GP အလုံကနေရန်နောက်ဘသမ္မတ Trump အစိုးရကကြိုးစားနေချိန်မှာပဲ American ပြည်ထောင်စုရဲ့အလုံသမားရေးအခွင့်အရေးနဲ့အလုံသမားတွေကိုကာကွယ်ဖို့အမြင့်ဆုံးတာဝန်ကို Lori Chavez Trimar ရယူလိုက်တာဖြစ်ပါတယ်။ Lori Chavez Trimar ဟာကြီးကြပ်မဲ့အလုံသမားရေးဝန်ကြီးဌာနဟာအစိုးရလုပ်ငန်းတွေနဲ့ပတ်သက်တဲ့အရေးကြီးတဲ့အချက်အလက်တွေကိုရယူနေတာ ဝန်ထမ်းတွေကိုအလုပ်ဖြုတ်နေတာကြောင့်ဘီလီယံနာတထေကြီးအင်လိုမတ်ဦးဆောင်တဲ့အစိုးရလုပ်ငန်းများမြန်ဆန်ထိရောက်ရေးဌာန Dodge ကိုတရားစွဲဆိုနေတဲ့အုပ်ချုပ်ရေးဌာနတော်တော်များများတဲကတခုလည်းဖြစ်ပါတယ်။အလုပ်သမားရေးဝန်ကြီးဌာနအမြဲတမ်းတာဝန်ရှိတဲ့ဝန်ထမ်း 16,000 လောက်ရှိပြီး 2025 ခုနှစ်ဘဏ္ဍာရေးနှစ်အတွက်အသုံးစိတ် 13.9 ဘီလီယံတောင်းခံထားပါတယ်။အချိန်အားလျော့စွာတိုင်းပြည်အတွင်းအလုပ်လက်မဲ့အခြေအနေတွေထုတ်ပြန်တာအပြင်လုံခြုံရေးဆိုင်ရာစီးပင်းတွေနဲ့အ ਨੇ စုံလုံအားကစုံစမ်းစစ်ဆေးရေးအသက်မပြည့်သူတွေခိုင်းစုံမှုရှိမရှိစတာတွေကိုစစ်ဆေးဖို့တာဝန်ရှိပါတယ်
။အမေရိကန်ပြည်ထောင်စုရဲ့ကုံသွယ်ဘက်တွေပေါ်မှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကအခွန်အတိုးမြင့်ကောက်ခံလိုက်တာကြောင့်မရေမရအခြေအနေတွေပေါ်ပေါက်နေပါတယ်။ဒါကြောင့်မို့လို့ရှေ့လာမယ့်လတွေမှာစီးပွားရေးကျဆင်းနိုင်ခြေရှိနိုင်တယ်ဆိုတာကိုသမ္မတကလက်ခံမှုတွန့်ဆုံနေချိန်မှာပဲအဓိက stock share ဈေးကွက်၃ခုမှာတော့တနင်္လာနေ့က share ဈေးတွေထိုးကျသွားပါတယ်။တနင်္လာနေ့ညနေဈေးကွက်ပိတ်တဲ့အချိန်အထိအဓိကကုမ္ပဏီကြီးဖြစ်တဲ့ Dow Jones မှာတော့ 2.1 ရာနှုန်းကျဆင်းပါတယ်။ဒါအပြင် S&P 500 ကုမ္ပဏီမှာတော့ 2.8 ရာနှုန်းနဲ့ဤပညာလုပ်ငန်းတွေမှာအစုရှယ်ယာတွေအများဆုံးပါဝင်တဲ့ Nasdaq ကုမ္ပဏီမှာ4ရာနှုန်းကျဆင်းခဲ့ပါတယ်။ဒီ S&P 500ကုမ္ပဏီအတွက်ဒီဇင်ဘာ17ရက်နေ့နောက်ပိုင်းမှာတစ်ရက်ထဲအများဆုံးကျဆင်းခဲ့တာဖြစ်ပါတယ်။ February 19ရက်နေ့အမြင့်ဆုံးရောက်ခဲ့တဲ့နေရာကနေတလမပြည့်ခင်အချိန်တွင်းမှာတော့ 8.6 ရာနှုန်းကျဆင်းသွားတာဖြစ်ပါတယ်။ဒီကုမ္ပဏီတွက်ကတော့2022ခုနှစ်အတွင်းစက်တင်ဘာလနောက်ပိုင်းတရက်အတွင်းအများဆုံးကျဆင်းသွားတာလည်းဖြစ်ပါတယ်။သမ္မတဒေါ်နယ်ထရန့်ရဲ့အကြံပေးဘီလီယံနာတထေးကြီးအီလွန်မတ်စ်ရဲ့တက်စလာလျှက်စစ်ကားကတော့တနင်္လာနေ့တရက်ထဲမှာတင် 15.4 ရာနှုန်းကျဆင်းခဲ့ပါတယ်။ဒါဟာတော့2022ခုနှစ်စက်တင်ဘာလနောက်ပိုင်းတရက်အတွင်းမှာအများဆုံးကျဆင်းတာဖြစ်ပါတယ်။တက်စလာရဲ့အစုရှယ်ယာတန်ဖိုးဟာဒီနှစ်အတွင်းမှာ45ရာခိုင်နှုန်းကျဆင်းသွားတာဖြစ်ပါတယ်။တခြားအမေရိကန်ကုမ္ပဏီတွေဖြစ်တဲ့ Apple, Microsoft, Alphabet, Amazon, Meta တို့လည်းနှစ်ရာခိုင်နှုန်းကျော်ကျဆင်းနေပါတယ်ရှင်။
ဒီ American တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီအထိ9.19 kHz 15953ည9.25 kHz 11803ည9.30 kHz 9963ညတို့အပြင်စနေတနင်္ဂနွေတွေမှာ9မီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။အင်္ဂါနေ့ညပဲ VOA ရဲ့သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ဂျူလီဘီရှော့ဟာမြန်မာနိုင်ငံထဲမှာယင်းနီမြုပ်တိုင်လုပ်ကိုင်နေတဲ့တရုတ်အစိုးရကုမ္ပဏီတွေနဲ့ပတ်သက်ဆက်ဆံနေတယ်လို့မြန်မာအရေးဆောင်ကြည့်နေတဲ့လှုပ်ရှားသူတွေကဆွဆဲလိုက်ပြီးစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကုလသမဂ္ဂကိုတောင်းဆိုပါတယ်။အထူးကိုယ်စားလှယ်ဟာမြန်မာနိုင်ငံရဲ့အကျိုးစီးပွားတွေနဲ့ပတ်သက်ဆွံ့နွယ်မှုရှိနေနိုင်တဲ့အတွက်စုံစမ်းစစ်ဆေးပေးဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ထံကို Justice for မြန်မာအဖွဲ့ကပြီးခဲ့တဲ့စနေနေ့ကကြေညာချက်တစ်စောင်ထုတ်ပြန်တောင်းဆိုခဲ့တာပါ။အထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံရဲ့ပဋိပက္ခတကယ်ကိုဖြည့်ရှင်းနိုင်ဖို့သက်ဆိုင်ရာဥဆောင်ပါဝင်နေသူတွေအပြင်အရဖက်အဖွဲ့အစည်းတွေနဲ့ပါထိတွေ့ဆက်ဆံရမှာဖြစ်ပါတယ်။အခုလိုတရုတ်ကုမ္ပဏီတွေနဲ့ပတ်သက်တဲ့ဆိုတဲ့သတင်းကြောင့်မြန်မာနိုင်ငံကအရဖက်အဖွဲ့အစည်းတွေအနေနဲ့အယုံကြည်ပြတ်သွားနိုင်တယ်လို့ Justice for Myanmar အဖွဲ့ရဲ့ပြောဆိုခွင့်ရှိသူမတ်ရတနာမောင်က AP သတင်းဌာနကိုဒီကနေ့အင်္ဂါနေ့မှာပြောဆိုခဲ့ပါတယ်။နိုင်ငံခြားရေးဝန်ကြီးဟောင်းလည်းဖြစ်ဩစတြေးလျမြို့သားတက္ကသိုလ်ရဲ့အုပ်ချုပ်ရေးမှူးတူလည်းဖြစ်တဲ့အထူးကိုယ်စားလှယ်ဂျူလီဘီရှော့ကတော့ဒီဆွဆွဲနေကြတဲ့ပတ်သက်လို့တုံ့ပြန်ပြောဆိုခြင်းမရှိပါဘူး။ဒါပေမဲ့ဂျူလီဘီရှော့ရဲ့ပုဂ္ဂလိကအကြံပေးကုမ္ပဏီကနေဩစတြေးလျသတင်းစာတိုက်ကိုပေးပို့တဲ့ကြေညာချက်ထဲမှာတော့အကြံပေးကုမ္ပဏီအနေနဲ့မဟာဗျူဟာလေ့လာချက်တွေနဲ့လမ်းညွှန်ချက်တွေကိုတရုတ်ကုမ္ပဏီကိုပေးခဲ့တယ်လို့ဖော်ပြထားပါတယ်
။မြန်မာစစ်ကောင်စီရဲ့အဓိကဝင်ငွေလမ်းကြောင်းတစ်ခုဖြစ်တဲ့မြန်မာအစိုးရပိုင်းမြန်မာရေနံနဲ့တဘာဝဓာတ်ငွေလုပ်ငန်း MOGE ကိုဆွစ်ဇာလန်နိုင်ငံကဒဏ်ခတ်အရေးယူတဲ့စည်းရင်းထဲမှာထပ်မံထည့်သွင်းလိုက်ပြီးတော့ဒီကနေ့အင်္ဂါနေ့မှာတော့စတင်အသက်ဝင်မှာဖြစ်ပါတယ်။ MOGE ဟာမြန်မာပြည်ကဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးကိုနှောက်ယှက်ဟန်တားနေတဲ့စစ်ကောင်စီရဲ့လုပ်ရက်ကိုအထောက်အပံ့ပြုနေတဲ့အတွက်အခုလိုမျိုးပိတ်ဆို့အရေးယူရတာဖြစ်တယ်လို့ဆွစ်ဇာလန်အစိုးရရဲ့တနင်္လာနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုလိုမျိုးဒဏ်ခတ်အရေးယူတာကိုဥရောပသမ္မတကလှုံ့ဆော်ထားပြီးတော့MOGE ဌာနတစ်ခုလုံးကိုအရေးယူတာဖြစ်တယ်လို့သက်ဆိုင်ရာတာဝန်ရှိတဲ့သူတွေကိုလည်းတန်ခတ်အရေးယူတဲ့အထက်မှာပါဝင်ပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အရွေးချယ်ခံ NND အရသာအစိုးရကိုစစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက်မှာဖြစ်ပေါ်လာတဲ့ဆန္ဒပြပွဲတွေကိုစစ်ကောင်စီဘက်ကအကြမ်းဖက်နှိမ်နင်းခဲ့တာဖြစ်ပါတယ်။အဲ့ဒီနောက်မှာတော့စစ်အုပ်ချုပ်ရေးကိုစန့်ကျင်တော်လှန်တဲ့လက်နက်ကိုင်တော်လှန်မှုတွေပေါ်ပေါက်လာပြီးတော့မြန်မာနိုင်ငံရဲ့နေရာဒေသတော်များများမှာစစ်ရေးပဋိပက္ခတွေဖြစ်ပွားနေတာဖြစ်ပါတယ်ရှင်။
အင်ဒိုနီးရှားနိုင်ငံကိုရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေကိုပြန်ပြီးပေးအပ်ခဲ့တယ်လို့ကုလသမဂ္ဂလက်အောက်ခံအေဂျင်စီတစ်ခုဖြစ်တဲ့ IOM ရွှေပြောင်းအခြေချသူများနေထိုင်ရာနိုင်ငံတကာအဖွဲ့အစည်းကပြောကြားလိုက်ပါတယ်အကြီးမားဆုံးအလူရှင်နိုင်ငံဖြစ်တဲ့အမေရိကန်ကနေရန်ပုံငွေအများအပြားဖြတ်တောက်လိုက်တဲ့အတွက်အင်ဒိုနီးရှားကဒုက္ခသည်900ကျော်ကိုပေးနေတဲ့အကူအညီတွေလျှော့ချဖို့ဖိအားပေးခံခဲ့ရတဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထဲကရိုက်တာသတင်းမှဖော်ပြခဲ့ပါတယ် IOM ရဲ့အင်ဒိုနီးရှားဆိုင်ရာအကြီးအကဲ Jeff Lopez ကတော့ရိုက်တာသတင်းဌာနကိုဒီကနေ့တုံ့ပြန်ပြောဆိုအောင်မှာ Sumatra ကျွန်းအနောက်ဖက်ပီကံဘာရူမှာခလုံးနေတဲ့ရိုဟင်ဂျာတွေအတွက်လူသားချင်းစာနာမှုတွေပြန်လည်ပေးနိုင်ခဲ့တဲ့အကြောင်းအတည်ပြုပြောပါတယ်။ဒါအပြင်အကူအညီတွေကိုချော့ချဖို့အစီအစဉ်တွေလည်းလောလောဆယ်မှာမရှိသေးဘူးလို့ IOM အကြီးအကဲကပြောဆိုခဲ့ပါတယ်
။လူခွင့်ရေးချိုးဖောက်တဲ့ဆွဆွဲချက်တွေနဲ့နိုင်ငံတကာရာဇဝတ်မှုတရားရုံး ICC မှာဖမ်းဝရမ်းထုတ်ခံထားရတဲ့ဖိလစ်ပိုင်သမ္မတဟောင်းရိုဒီဂိုဒူတာတေကိုရဲတပ်ဖွဲ့ကဒီကနေ့မတ်လ17ရက်နေ့မှာမနီလာမြို့တော်လေးစိတ်မှာဖမ်းဆီးလိုက်ပါတယ်ပြည်ပခီးစဉ်တစ်ခုကနေပြန်ရောက်လာတဲ့တမရဟောင်းဒူတာတေးကိုဖမ်းဖို့အတွက် ICC ကတရားဝင်ထုတ်ပြန်တဲ့ဖမ်းဝရန့်ကိုမနီလာမြို့မှာရှိနေတဲ့နိုင်ငံတကာရဲတပ်ဖွဲ့ Interpol ကဒီကနေ့မတ်လ17ရက်နေ့မနက်မှာလက်ခံရရှိခဲ့ကြောင်းဖိလစ်ပိုင်တမရယုံကထုတ်ပြန်ထားပါတယ်မနေ့မတ်လ10ရက်နေ့တော့ ICC ကဖမ်းဝရန့်ထုတ်မယ်ဆိုရင်သူ့အနေနဲ့အဖမ်းခံမှုအသင့်ရှိပါတယ်ဆိုတာကိုဟောင်ကောင်မှာရောက်နေတဲ့တမရဟောင်းဒူတာတေးကပြောထားပါတယ်သူသမရဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့တဲ့ကာလအတွင်းမှာ War on Drug လို့ခေါ်တဲ့မူရစေဝါတိုက်ဖြတ်ရေးအစီအစဉ်အတွင်းမှာလူထောင်နဲ့ချီပြီးတော့တည်ဆုံခဲ့ရတဲ့အပေါ်မှာလူခွေလှုပ်ရှားသူတွေနဲ့ပြည်တွင်းပြည်ပကပြင်းထန်စွာဝေဖန်ခဲ့ပြီးတော့သူ့ကိုဖမ်းဝရမ်းထုတ်ဖို့အတွက် ICC ကစီစဉ်ခဲ့တာပါရာဇဝတ်မှုတိုက်ဖြတ်မှုအတွက်ထင်ရှားတဲ့မျိုးတော်ဝန်အဖြစ်ကနေမူရစေဝါနှိမ်နင်းတဲ့မဲဆွယ်စည်းရုံးမှုတွေနဲ့ရွေးကောက်ပွဲမှာအနိုင်ရပြီးတော့2016ခုနှစ်သူသမရဖြစ်လာတဲ့အချိန်မှာတော့လူပေါင်းထောင်နဲ့ချီကိုတက်ဖြတ်ခံခဲ့ရပါတယ်ရှင်အင်္ဂါညရဲ့နောက်ဆုံးရသတင်းတွေကိုကိုဇော်မိုးကျော်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ထိတ်တန့်ရောက်သတင်းတွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်ကျွေထဲစစ်ပွဲလို့နာမည်ပေးထားတဲ့မှတ်တမ်းရုပ်ရှင်ဟာရုရှားရဲ့ကျူးကျော်မှုအောက်မှာယဉ်ကျေးမှုနဲ့တိုင်းပြည်ကိုကယ်တင်ဖို့လှုပ်ဆောင်ခဲ့တဲ့ Ukraine အနုပညာရှင်တွေနဲ့နိုင်ငံသားတွေအကြောင်းကိုရိုက်ကူးထားတာဖြစ်ပါတယ်။ဒီရုပ်ရှင်ဟာ2024ခုနှစ် Sundance ရုပ်ရှင်ပြိုင်ပွဲတော်မှာမှတ်တမ်းရုပ်ရှင်အတွက်ကို Grand Jury ဆုကိုရရှိထားတာဖြစ်ပါတယ်။ Oscar ဆုအတွက်လည်းစာရင်းတင်သွင်းခံခဲ့ရပါတယ်။ Elena Wolf သတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုငင်းချန်ကတင်ပြပေးထားပါတယ်။
သိကောင်းတဲ့အန်ဩစရာပဲအသက်ရှူမှားလောက်တဲ့အမှုပညာလက်ရပဲရာဇဝင်တွင်လောက်တဲ့ရိုက်ကူးရေးပါပဲလို့သတင်းမီဒီယာတွေမှာချီးကျူးကြပါတယ် Rotten Tomato Internet စာမျက်နှာမှာ96ရာခိုင်နှုန်းကကြီးဖို့အားပေးထားပြီး Sundance ရုပ်ရှင်ပွဲတော်မှာလည်းမှတ်တမ်းရုပ်ရှင်အတွက် American Grand Jury ဆုရထားပါတယ် Porcelain War ကျွေးတဲ့စစ်ပွဲလို့နာမည်ပေးထားတဲ့ဒီရုပ်ရှင်ဟာ Russia-Ukraine စစ်ပွဲအတွင်းက Ukraine အမှုပညာရှင် Slava Leonov Anya Stasenko နဲ့Andrei Stefanov တို့ရဲ့နောက်ကိုလိုက်ပြီးမှတ်တမ်းတင်ထားတာပါ။သူတို့သုံးဦးစလုံးယူကရိန်းကာကွယ်ရေးတပ်ထဲဝင်ခဲ့ကြပြီး Leonov နဲ့ Stasenko တို့ကလည်းခုခံနာကိုပြသတဲ့အနေနဲ့အမှုပညာတွေဆက်ပြီးဖန်တီးခဲ့ကြပါဗျ။
Я и моя жена и соавтор Анастасенко мы
ကျွန်တော်ဇနီးအညာ Stasenko နဲ့ကျွန်တော်ကျွေတယ်လေးတွေလောက်တာနှစ်ပေါင်းများစွာရှိပါပြီ။ဒီရုပ်လေးတွေကဘာနဲ့မှနာမည်ကြီးလာပါလေ။ဒါပေမဲ့လည်းဒီရုပ်တွေနဲ့ပတ်သက်ပြီးရုပ်ရှင်ရိုက်ဖို့တော့မစင်စားဘူးပါဘူး။
2022ခုနှစ်ဖေဖော်ဝါရီလမှာရုရှားကကျူးကျော်ခဲ့တာမှာသူတို့နှစ်ဦးလုံးတိုင်းပြည်ကဆုံးခွာဖို့မစင်စားခဲ့ပါဘူး။အဲ့ဒီအစားတိုက်ခိုက်ဖို့ရွေးချယ်ခဲ့ကြပြီးရှေ့တန်းမှာနေပိုင်းတာဝန်ထမ်းဆောင်ပြီးညဘက်မှာတော့ကျွေတယ်လေးတွေကိုလီယိုနက်ဖ်ကဖန်တီးခဲ့ပါဗျ။ The
idea သူယူကရိန်းမှာကျန်နေပြီးလူပညာတွေဆက်ဖန်တီးတယ်ဆိုတဲ့ကိစ္စဟာတိတ်အံ့ဩစရာကောင်းတဲ့ကိစ္စပဲလို့ကျွန်တော်တို့ထင်ပါတယ
်။စစ်ပွဲမတိုင်ခင်ကတည်းက American Director Brandon Bellomo ကသူတို့ဖန်တီးထားတဲ့ကျွေးတဲ့ပစ္စည်းလေးတွေကအန်ဩစရာကောင်းတဲ့တတ္တဝါလေးတွေပေါ်အခြေခံပြီးရုပ်ရှင်တကာဖန်တီးကျင်ခဲ့တာပါအခုလိုမှတ်တမ်းရုပ်ရှင်ကသူ့အိမ်မက်ကိုဖြည့်ဆည်းနိုင်ခဲ့တာဖြစ်ပေမဲ့လည်းသူရိုက်ချင်တဲ့ဇာတ်လမ်းမျိုးတော့မဟုတ်ပါဘူ
းကျွန်တော်တို့မိုင်ပေါင်း6000กว่าဝေးပါတယ်ဘာသာစကားလည်းမတူပါဘူးဇွန်ကတစ်ဆင့်ဘာသာပြန်တဲ့စကားပြောရပါတယ်နောက်ပြီးဒုတိယကမ္ဘာစစ်ပြီးကတည်းကဥရောပရဲ့အကြီးဆုံးပဋိပက္ခကြီးကလည်းကျွန်တော်တို့ကြားမှာရောက်နေတာပ
ါ
အထုပ်ကြီးတစ်ထုပ်တည်းမှာကြီးကဝိတ်စုံတစ်စုံကင်မရာတစ်လုံးကြီးကအုတ်ထုပ်တစ်လုံးနဲ့အတန်အတွင်းဆက်တွေကိုလက်ခံရရှိတာကိုမယုံနိုင်လောက်အောင
်သူတို့ဇနီးမောင်နှံရဲ့တငယ်ချင်းအန်ဒရေးစတက်ဖနယ်ကရုပ်ရှင်ရိုက်ကူးသူဖြစ်လာပါတယ
်အန်ဒရေးညဘူချနာ
အန်ဒရေးကသူများနဲ့မတူတဲ့သူပါ အကုန်လုံးတက်ပြီးတော့ပြေဆောင်အောင်လေလှုပ်ချင်တဲ့သူကလှုပ်ရှင်ရိုက်ဖို့ပြောတဲ့အခါမှာသူကအစင်သိမဖြစ်သေးဘူးလို့ပြောခဲ့ပါတယ်။ဒါပေမဲ့သူနဲ့ကျွန်တော်တို့တည်တာကကြောက်ယူမလား။အေးပေါ့ခင်ဗျာအစင်သိပဲဖြစ်မလဲ။အပြင်မှာမှောင်နေတာကိုလို့ပြောခဲ့ပါတယ်။စိတ်မပူပါနဲ့မနှက်ပြန်စတာပေါ့။အစင်သိလှုပ်ထားလို့ပြောခဲ့တာပေါ့
။ဒီရုပ်ရှင်ရဲ့ပုံရိပ်တွေကြောင့်ဝေဖန်သူတွေကလည်းနှစ်သက်ပါတယ်။ခရုကျွေရုပ်ကလေးကသူ့အိမ်ကိုခရုကွန်ပေါ်မှာတည်သွားတာ drone ပေါ်ကပဇင်းအယုတ်ပုံတွေပညာရှိဇီးကွက်ပုံတွေဟာအညာစတက်ဖဆန်ကိုရဲ့လက်ရာတွေဖြစ်ပြီးတော့ဒီရုပ်ရှင်ထဲမှာအသက်ဝင်လာတာပ
ါ
ကျွန်တော်တို့ရုပ်ရှင်ထဲမှာယူကရိန်းတွေကသနားစရာကောင်းတယ်လို့ဆိုတာမဖြစ်စေရဘူးလို့အညာကအစကတည်းကဆုံးဖြတ်ခဲ့ပါတယ်ကူကေယာမဲ့နေတဲ့သူတွေမဖြစ်ရဘူးအကြောင်းကတော့ပထမနေ့စကတည်းကယူကရိန်းတွေအနေနဲ့တတိနဲ့ကြံ့ကြံ့ခံနိုင်စွမ်းကိုပြမယ်ဆိုတာကျွန်တော်တို့သိပါတယ
်ဒီရုပ်ရှင်ကတင်စားထားတဲ့သတင်းစကားကရှင်းရှင်းလေးပါကျွေးတယ်လို့ကွဲကြေလွယ်ပေမဲ့ယူကရိန်းဟာမီလီယံအောက်မှာပဲခိုင်မာတောင်တင်းလာခဲ့တာပါခင်ဗျာ
ရုရှားရဲ့ကျူးကျော်မှုအောက်ကယူကရိန်းအနုပညာရှင်တွေနဲ့နိုင်ငံသားတွေအကြောင်းကိုငင်းချမ်းပြောပြပေးခဲ့တာပါရှင်တဆက်သေးပါပဲယူကရိန်းမှာအမေရိကန်ကဇီဝလက်နက်စမ်းသပ်ထုတ်လုပ်နေတယ်ဆိုတာကိုမှန်မှန်တင်ပြထားတဲ့ရုပ်သံဗီဒီယိုတင်ဆက်ပေးကြပါတယ်အမေရိကန်စစ်တပ်နာချုပ်ဟာယူကရိန်းမှာဇီဝလက်နက်စမ်းသပ်တပ်ခွဲကနေအများကြီးဖွင့်ထားတယ်လို့ရုရှားကပြောပါတယ်။ပြီးတော့ယူကရိန်းကတည်ဆုံသွားတဲ့သူတွေစီကနေကိုရင်းအင်္ဂါတွေထုတ်ယူအသုံးပြုနေတယ်ဆိုပြီးတော့လည်းပြောပါတယ်။ဒါဟာမှန်ကန်ပါသလား။မှားမှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာကိုဝင်းခန့်ပေါင်းတင်ဆက်ပေးထားပါတယ်။
ယူကရိန်းဟာလူကိုယ်တွင်းအင်္ဂါတွေကိုစနစ်တကျမတရားယူပြီးဇီဝလက်နက်စမ်းသပ်မှုတွေလုပ်နေတဲ့ဆိုတဲ့သတင်းမှားတွေကိုရုရှားကဆက်ပြီးဖြန့်ဖြူးနေပါတယ်။ရုရှားနိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမာရီယာဇာခါရိုဗာကအဲ့ဒီဝါဒဖြန့်တဲ့ကိစ္စနှစ်ခုကိုပေါင်းစပ်ပြီးတလောကပဲပြောသွားတာပါ။ယူကရိန်းကနောက်နိုင်ငံတွေရဲ့အကူအညီနဲ့ကိုရင်းအင်္ဂါတွေကိုတရားမဝင်ရယူပြီးအွန်လိုင်းကနေရောင်းချနေတယ်လို့ဇာခါရိုဗာကဇန်နဝါရီ24ရက်နေ့ကဆွဆွဲသွားပါတယ်။ယူကရိန်းကျန်းမာရေးဝန်ကြီးဌာနရဲ့နာမည်ခန့်ပြီးအမေရိကန်ကပန်တဂွန်ရဲ့ဇီဝတပ်ခွဲကတွေကိုယူကရိန်းမှာတည်ဆောက်ခဲ့တယ်လို့သူကပြောပါတယ်။ကိုရင်းအင်္ဂါတွေရောင်းချပြီးယူကရိန်းကအဲ့ဒီဇီဝတပ်ခွဲကတွေဟာစမ်းသပ်မှုမျိုးစုံလုပ်တဲ့နေရာဖြစ်နေပါတယ်လို့ဇာခါရိုဗာကပြောသွားတာပါ။ရုရှားအစိုးရရဲ့ Sputnik သတင်းကဇန်နဝါရီ25ရက်နေ့မှာပဲအဲ့ဒီဇာခါရိုဗာရဲ့ဆူဆွားချက်တွေကိုထင်ဟပ်တဲ့စာရီးဇာတ်တိုက်တင်ခဲ့ပါတယ်။ Sputnik ကရေးတဲ့တစ်ခုမှာနောက်နိုင်ငံတွေကယူကရိန်းကိုလူအင်ကကမ္ဘာမှောက်ကိုဈေးကွက်အဖြစ်ပြောင်းလဲလိုက်ပုံလို့ဆိုထားပါတယ်။ဒီဆွဆွဲချက်တွေဟာမှားရင်ပါတယ်။2014ခုနှစ်ယူကရိန်းကိုစတင်ကျူးကျော်တဲ့ကရုရှားဟာယူကရိန်းနိုင်ငံသားတွေကိုလူသားမဆန်တဲ့ပုံစံနဲ့ရုပ်ဖြက်ပြီးနောက်နိုင်ငံတွေရဲ့ထောက်ခံမှုရော့ကျအောင်လုပ်နေတာပါ။ယူကရိန်းဆိုရကလူအင်ကစိတ်ပိုင်းတွေထုတ်ယူတာကိုတေချာလှုပ်ဆောင်နေသလိုနိုင်ငံသားတွေပေါ်ဇီဝဆန်းသပ်မှုတွေလုပ်နေတယ်လို့လည်းဆွဆွဲတာတွေပါပါတယ်။ဒေသသူတွေရဲ့အင်္ဂါစိတ်ပိုင်းတွေကိုခွင့်ပြုချက်မရှိဘဲယူဖို့ယူကရိန်းမှာဥပဒေပြဋ္ဌာန်းထားတယ်လို့ Sputnik ကဆွဆွဲပါတယ်။အကြမ်းကြတော့ဒေသသူတွေသဘောတူတယ်ဆိုရင်အင်္ဂါစိတ်ပိုင်းတွေစားတို့ကုသမှုမှာသုံးဖို့လူရန်ခွင့်ပြုတဲ့ဥပဒေကိုယူကရိန်းလွှတ်တော်က2018ခုနှစ်ကပြဋ္ဌာန်းခဲ့တာပါ။ဒေသသူကကိုယ်အင်္ဂါလူရန်မှုပြောမထားရင်တော့သူ့မိသားစုကလူရန်ပိုင်ခွင့်ရှိတယ်လို့လည်းဒီဥပဒေမှာဖော်ပြထားပါတယ်။ဒီဥပဒေပြင်ဆင်ချက်ကအင်္ဂါစားထုတ်ကုသတဲ့လုပ်ငန်းတွေကိုပိုကောင်းလာစေဖို့ကြီးရတာပါ။ဒါပေမဲ့သဘောမတူထားပဲလူအင်္ဂါထုတ်ယူတာဟာတရားဝင်တယ်လို့ဘယ်ဥပဒေပြင်ဆင်ချက်ကမှပြောထားတာမဟုတ်ပါဘူး။ယူကရိန်းသမ္မတဖလိုဒီမီယာဇလန်စကီကလူအင်္ဂါရယူတဲ့လုပ်ငန်းစဉ်စောင့်ကြည့်အတည်ပြုမှုတွေကိုအနည်းဆုံးဖြစ်အောင်လျှော်ထားပြီးသူ့အဆိုလုံးဝဥပဒေမဲ့တရားဝင်လုပ်ပေးတယ်လို့လည်းဇာခါရိုဗာကဆွဆွဲပါတယ်။တကယ်လက်တွေ့မှာကဇန်နဝါရီအစောပိုင်းမှာတည်ပြုခဲ့တဲ့ဥပဒေအရယူကရိန်းနိုင်ငံဘယ်နေရာကမဆိုစစ်ပွဲကြောင့်တည်ဆုံသွားတဲ့စစ်သားရဲသားတွေရဲ့ခန္ဓာကိုယ်ကအင်္ဂါစိတ်ပိုင်းတွေကိုအစားထုတ်ကုသရေးမှာပြီးမတော့ပါဘူး။လူရန်သူတွေရွေးချယ်ရနဲ့အစားထုတ်ကုသတဲ့လုပ်ငန်းစဉ်သုံးသပ်ရေးမှာတရားခဲဖြတ်နိုင်ဖို့အတွက်အင်္ဂါလူရန်မှုအတည်ပြုနည်းလမ်းတွေကိုတော့အဲ့ဒီဥပဒေကပိုပြီးတင်းကျပ်ထားတာဖြစ်ပါတယ်။
ကိုဝင်းခံပေါင်းပါရှင်ဒီလိုမျိုးမှားမှန်အတည်ပြုသိကျင်နေဆိုရင် VOA Polygraph သာမျက်နှာ polygraph.info မှာတွားရောက်ကြည့်ရှုစစ်ဆေးနိုင်ပါတယ်ရှင်။ဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်မှာစစ်ကောင်စီတပ်နဲ့အာရခတပ်တော် AA တို့ကြားမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတဲ့အတွက်ထောင်နဲ့ချီတဲ့ဒေသခံတွေဘေးလွရာကိုတင်းရှောင်ထွက်ပြေးနေကြရတယ်လို့အကူအညီပေးနေသူတွေနဲ့ဒေသခံတွေက VOA ကိုပြောပါတယ်။တိုက်ပွဲတွေကြားမှာဒေသခံကျေးရွာတွေထိခိုက်ပျက်စီးမှုတွေနဲ့ကြုံနေရပါတယ်။တရုတ်နိုင်ငံကစီမံကိန်းတွေရှိတဲ့ရခိုင်ကြောက်ဖြူကစီးရစ်တင်မာမှုနောက်ဆုံးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစီသူတင်ပြပေးထားပါတယ်
။ရခိုင်ပြည်နယ်တောင်ပိုင်းကတရုတ်စီမံကိန်းတွေအများပြားရှိရာကြောက်ဖြူမြို့နယ်မှာစစ်ကောင်စီနဲ့အာရခတပ်တော် AA အဖွဲ့ကြားပြီးခဲ့တဲ့ဖေဖော်ဝါရီလကစဖြစ်ပွားနေတဲ့တိုက်ပွဲတွေပြင်းထန်လာနေတာကြောင့်ဒေသခံထောင်နဲ့ချီနေရွှန့်ခွာတင်းရှောင်နေရတာပါ။သူတို့ဖြင့်ကြောက်ဖြူမြို့ပြင်ကစစ်ကောင်စီရဲ့ညဝရီရေတက်ဌာနချုပ်အနီးတိုက်ပွဲတွေပြင်းထန်နေပြီးတော့လက်နက်ကြီးတွေအပြန်အလှန်ပစ်ခတ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်။စစ်ကောင်စီကလေကြောင်းကပါတိုက်ခတ်နေတာကြောင့်လဲစိုးရိမ်နေရတယ်လို့ဒေသခံတယောက်ကပြောပါတယ
်။ကြားနေရတာကလေရန်ကတော့နေတိုင်းလူလိုပဲပြောလို့ရတယ်လေ။မနေရောသူကအရှင်မရှိသူတို့အတွက်ပေါ်တဲ့အချိန်လာပြီးတော့ချက်ဘုံကြည့်တယ်လေ။နေကြည့်တယ်သူတို့လက်နက်ကြီးတွေကိုဖက်တွေပဲပိုက်နေတာပေါ့ကွာ။အဲ့ဒီဒါကြောင့်ပြင်းထန်လာတော့ဘလို့စွရင်မလဲဆိုတာတတုံးရရန်ကိုစွင်ရတာပေါ့လေရန်တို့တင်းတို့အဲ့တော့ဟိုလဲနေကြီးတို့ဘာလို့ဆိုတာတစ်ချက်နဲ့ချက်ဆိုအဲဘယ်နေရာဆောင်ရမယ်ဆိုတာသိတယ်တတုံးတို့လေရန်တို့ကတော့ဆောင်လို့မရဘူးဘယ်ဘုံဆိုချက်တော့ပြီ
လက်နေကြီးနဲ့လေချောင်းတိုက်ခိုက်မှုတွေကြအနီးနားကကျေးရွာအများပြားထိခိုက်ပျက်စီးတာမိလောင်တာတွေရှိနေတယ်လို့လည်းဒေသခံတွေကပြောပါတယ်တိုက်ပွဲတွေပြင်းထန်လာနေတာနဲ့အမျှဘေးလွရာတင်းရှောင်သူတွေတိုးလာနေကြောင်းဒုက္ခသည်တွေကိုအကူအညီပေးနေတဲ့ကိုအောင်အောင်ကပြောပါတယ
်။ဟောဟုတ်ကဲ့ဒီအခုဒီဘက်မှာကျွန်တော်တို့လောလောဆယ်ဒီလားထဲမှာစစ်ဆောင်လာတဲ့ကြီးရွာကတော့အဲကြီးရွာပေါင်း9ရွာလောက်ရှိပါတယ်ခင်ဗျာဟုတ်ကဲ့။အဲ9ရွာထဲမှာတချို့ကြီးရွာတွေကတော့မိလောင်သွားတဲ့ရွာတွေရှိရပါတော့တချို့ကြီးရွာတွေကတော့လက်နေကြီးထိမှန်ပြီးတော့အနေနဲ့ပြည့်စည်သွားတဲ့ကြီးရွာတွေရှိရခင်ဗျာ။အာလူကြီးရွာတော့ကျွန်တော်တို့အနည်းဆုံးတော့ကျွန်တော်တို့9000ဝန်းကျင်လောက်တော့ရှိရခင်ဗျာဟုတ်ကဲ့
။တိုက်ပွဲတွေကြောင့်နေရက်ဆွန့်ခွာထွက်ပြေးနေရတဲ့အချိန်ထဲမှာပဲကုန်စီစီးဆင်းမှုတွေရပ်တန့်နေတာကြောင့်ကုန်စင်းတုံးကြီးမြင့်တဲ့ဒဏ်ကိုလည်းဒေသခံတွေရင်ဆိုင်နေရတာပါအထူးသဖြင့်ဒုက္ခသည်တွေအတွက်အခြေခံလိုအပ်ချက်တွေရဖို့ခက်ခဲနေတယ်လို့လည်းအကူအညီပေးနေတဲ့ကိုအောင်ကပြောပါတယ
်ဟုတ်ကဲ့အခုစစ်ဆောင်လာတဲ့စစ်ပီးဆောင်တွေရဲ့အဓိကစင်ခေါ်မှုကတော့သူတို့နေထိုင်စားတော့ရေပေါ့အဲအဲ့ဒီအချိန်မှာကျွန်တော်တို့နေစရာနေရာတွေပါမယ်ပြီးတော့စားဝတ်နေရာပါမယ်ပြီးတော့ကျန်းမာရေပေါ့အဲ့ဒီကိစ္စတွေကတော့အခက်အခဲဖြစ်နေတဲ့ကိစ္စတွေပါဟုတ်ကဲ့
လက်ရှိမှာတော့စစ်ပီးဆောင်တွေအတွက်နေထိုင်စားတော့ရေတွေနဲ့ပတ်သက်ပြီးကြောက်ဖြူမျိုးနဲ့စစ်ဘေးဒုက္ခသည်အရေးပေါ်ကူညီကယ်ဆယ်ရေးကော်မတီကကူညီပေးနေကြတယ်ရှိပေမဲ့လုံလောက်မှုမရှိဘူးလို့သူကပြောပါတယ
်။အဲကြောက်မျိုးနဲ့မှာရှိတဲ့စစ်ဘေးဆောင်ရဲ့စာဝတ်နေကျန်းမာရေးတော့ကျွန်တော်တို့အတိုင်းတာတစ်ခုရဲ့ကူညီဖြည့်ရှင်းပေးလို့တော့ရှိပါတယ်။အဲအတိုင်းတာအနေနဲ့ပြောရမယ်ဆိုရင်တော့ကိုယ့်ရဲ့ဒီခုလိုကြက်တဲ့ခက်ခဲတဲ့ကာလမျိုးမှာအဲမိသားစုစုစာဝတ်နေတော့အရင်ကခက်ခဲတဲ့အချိန်ဆိုတော့ကျွန်တော်တို့လိုစာဝတ်နေရေးအခက်အခဲတွေကိုမိသားစုအများကြီးကိုကူညီဖြည့်ရှင်းပေးနေရတဲ့ကော်မတီတရအနေနဲ့ဆိုရင်တော့အဲကျွန်တော်တို့မလေးအခက်အခဲတွေတော့အများကြီးရှိပါတယ
်ရခိုင်ပြည်နယ်မှာစစ်ကောင်စီတပ်နဲ့အာရခတပ်တော် AA ကြားတနေ့ကြော်ကြာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နေရက်ဆွန့်ခွာထွက်ပြေးနေရသူတွေတနေ့တစ်နေ့တိုးလာနေပါတယ်လောလောဆယ်အထိရခိုင်စစ်ဘေးဒုက္ခသည်ခန့်မှန်းကြီး6သိန်းထက်မနည်းရှိနိုင်တယ်လို့လည်းအကူအညီပေးနေသူတွေကခန့်မှန်းကြပါတယ်မြန်မာနိုင်ငံမှာ 2023-2024 အချက်လက်ကောက်ယူမှုတွေအရစစ်တမ်းသင့်ရခိုင်ပြည်နယ်မှာဒေသခံ2တန်းကျော်အငတ်ဘေးဆိုင်မဲ့အန္တရာယ်ရှိနေတယ်လို့ကုလသမဂ္ဂတွင်းမှုချုပ်ယုံလက်ထောက်ပြောခွင့်ရစတက်ဖနီထရမ်ပလီကပြီးခဲ့တဲ့နှစ်ကုန်ပိုင်းလောက်ကနယူးယောက်မြို့ကုလရုံကျုပ်သတင်းစာရှင်းလင်းပွဲမှာသတိပေးပြောဆိုခဲ့ပူပါတယ်ခင်ဗျာ
ဒါကတော့ရခိုင်ဘက်ကစီရေးအခြေအနေကိုစီသူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြစည်းမသတင်းဌာနရဲ့သတင်းသမိုင်းမှတ်တမ်းအကြောင်းကိုတင်ဆက်ထားတဲ့သတင်းပေးပို့ချက်ကိုတင်ဆက်ပေးကြပါမယ်မြစည်းမသတင်းဌာနလိုမျိုးလွတ်လပ်တဲ့သတင်းမီဒီယာရဲ့ရုံးကန်ခဲ့ရပုံကိုမှတ်တမ်းတင်ထားတာကတော့မြန်မာနိုင်ငံမှာလွတ်လပ်တဲ့ကြမ်းတဲ့သတင်းမီဒီယာတွေကိုမှတ်တမ်းတင်ရရောက်ပါတယ်လို့မြစီမသတင်းဌာနကိုပူးတွဲတည်ထောင်သူဦးစိုးမြင့်က VOA ကိုပြောပါရယ်မြစီမသတင်းဌာနရဲ့သမိုင်းမှတ်တမ်းအဖြစ်နဲ့ဒီစာအုပ်ကိုရေးတာဖြစ်ပေမဲ့မြန်မာနိုင်ငံမှာဆီယနာရှင်စနစ်ကိုတွန်းလှန်တော်လှန်တဲ့သမိုင်းမှတ်တမ်းပါလို့သူကပြောပါရယ်ထိုင်းနိုင်ငံဘန်ကောက်မြို့တော်ကစာအုပ်သစ်ဖွင့်ပွဲအခမ်းအနားမှာကိုရိုင်းသွားပြီးတော့သတင်းယူခဲ့တဲ့ကိုဇော်ဝင်းလိုင်ကပြောပြပေးပါမယ
်မြစီမသတင်းဌာနကိုပူးတွဲတည်ထောင်သူဦးစိုးမြင့်နဲ့အိန္ဒိယလူခွင့်ရေးရှင်နေလည်းဖြစ်စာရေးဆရာလည်းဖြစ်တဲ့နန္ဒီတာဟက်ဆာတို့ပူးတွဲရေးသားတဲ့မြန်မာပြည်ရှိစစ်အုပ်ချုပ်ရေးကိုစန့်ကျင်ခြင်း1988မှ2024မြစည်းမမီဒီယာအကြောင်းစာအုပ်သစ်ဖွင့်ပွဲအခမ်းအနားကိုတော့ထိုင်းနိုင်ငံဘန်ကောက်မြို့မှာရှိတဲ့နိုင်ငံခြားသတင်းတောက်များအသင်း FCCT မှာမနေ့မတ်လ10ရက်နေ့ညကကျင်းပခဲ့တာပါတက်တန်းအဖြစ် 26 နှစ်ရှိလာပြီဖြစ်တဲ့မြစည်းမသတင်းဌာနအကြောင်းအခုလိုရေးသားထုတ်ဝေရတာဟာသတင်းဌာနအတွက်မှတ်တမ်းတင်ရုံနဲ့မဟုတ်ပဲ မြန်မာနိုင်ငံကလွတ်လပ်တဲ့မီဒီယာတွေအားလုံးကိုမှတ်တမ်းတင်ခြင်းဖြစ်တယ်လို့ဦးစိုးမြင့်ကရှင်းပြပါတယ
်။ဒီ26နှစ်အတွင်းမှာမီဇီမာရဲ့စတင်ကဲပေါ်ပြီးတော့မီဇီမာရဲ့လွတ်လပ်တဲ့မီဒီယာအနေနဲ့ရုန်းကန်ခဲ့ပုံပေါ့မြန်မာပြည်ပြပမှာရုန်းကန်ခဲ့ပုံမြန်မာပြည်တွင်းမှာရုန်းကန်ခဲ့ပုံပြီးတော့အာဏာသိမ်းပြီးတဲ့ကာလမှာဘလို့လှရှားရုန်းကန်ခဲ့ပုံပေါ့နော်။အဲ့ဒါတွေကိုမလုပ်တာလဲဆိုအဲ့ဒါတွေကိုပြန်ပြီးတော့မှတ်တမ်းတင်ရေးတာခဏပေါ့နော်။ဒီဟာကိုရေးချင်းအပြင်မီဇီမာအကြောင်းကိုပြန်ပြီးတော့မှတ်တမ်းတင်တာလည်းပါတယ်။မီဇီမာလို့ပြောလိုက်ရင်လွတ်လပ်တဲ့မီဒီယာတစ်ခုပေါ့နော်။အဲ့ဒီဟာကိုမှတ်တမ်းတင်တာဒါပေမဲ့လွတ်လပ်တဲ့မီဒီယာတစ်ခုကိုမှတ်တမ်းတင်ခြင်းအပြင်မြန်မာနိုင်ငံရဲ့လွတ်လပ်တဲ့မီဒီယာတနည်းမီဒီယာတွေကိုလည်းမှတ်တမ်းတင်ရရောက်ပါတယ်။အဲ့ဒီအကြောင်းလေးပဲပါ။ဒါတအရာအပြင်မီဇီမာပေါက်ဖွားလာတဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးအဲ့ဒီလှုပ်ရှားမှုပေါ့နော်1988ကအထူးသဖြင့်တော့1988ကနေစတင်ခဲ့တဲ့ကျွန်တော်တို့ဒီဒီမိုကရေစီလူ့အခွင့်အရေးလှုပ်ရှားမှုတွေကိုဒီစာအုပ်ထဲမှာရေးချင်အပြင်နောင်လာနောင်သားတွေပေါ့နော်လက်ရှိရှိနေတဲ့လူတွေရောနောင်လာနောင်သားတွေရောမီဇီမာအကြောင်းရောလွတ်လပ်တဲ့မီဒီယာအကြောင်းရောပြီးတော့ဒီမိုကရေစီနဲ့လူ့အခွင့်အရေးလှုပ်ရှားမှုအကြောင်းကိုသိအောင်ဆိုတဲ့ရည်ရွယ်ချက်ပါခင်ဗျာ
1988ခုနှစ်မတိုင်ခင်မြန်မာပြည်အကြောင်းနဲ့1988ခုနှစ်တနင်္ဂနွေလုံးအတိုင်းအတာနဲ့ဒီမိုကရေစီရဲတော်ဘုံကြီးဖြစ်ပေါ်ခဲ့ပြီးတဲ့နောက်ပိုင်းဆိုပြီးစာအုပ်ကိုအပိုင်းနှစ်ပိုင်းခွဲရေးထားတယ်လို့ဦးစိုးမြင့်ကပြောပါတယ်။ဒါအပြင်မြန်မာနိုင်ငံမှာဒီမိုကရေစီပြောင်းလဲမှုတွေစတင်ဖော်ဆောင်ခဲ့တဲ့2011-2012ကာလတွေကိုလည်းအသေးစိတ်ဖော်ပြထားတယ်လို့သူကပြောပါတယ်။ဦးစိုးမြင့်ကိုယ်တိုင်ကလည်း1988ခုနှစ်ဒီမိုကရေစီအရေးတော်ပုံလှုပ်ရှားမှုကြီးမှာတက်ကြွစွာပါဝင်ခဲ့တဲ့ကြောင်သားတဦးဖြစ်ပါတယ်။မီဇီမာသတင်းဌာနဟာအိန္ဒိယနိုင်ငံမှာတရေတဲပေါက်ဖွားလာတာဖြစ်တာကြောင့်အိန္ဒိယမြန်မာဆက်ဆံရေးကိုလည်းကဏ္ဍတစ်ခုအနေနဲ့ဖော်ပြထားတယ်လို့ဆိုပါတယ်။
နောက်တစ်ချက်ကတော့ကျွန်တော်အိန္ဒိယမြန်မာဆက်ဆံရေးပါမီဇီမာအသိတဲ့အတိုင်းမီဇီမာက1998ခုနှစ်အောက်တိုဘာလမှာဒါအိန္ဒိယနိုင်ငံမှာစတင်ဖွဲ့စည်းခဲ့တဲ့အခါကျတော့အိန္ဒိယမြန်မာဆက်ဆံရေးပါမီဇီမာရဲ့အိန္ဒိယကအနေနဲ့ကအိန္ဒိယမြန်မာဆက်ဆံရေးပေါ်တော့အဲ့ဒီကာလတွေရောလက်ရှိမှာရောအိန္ဒိယမြန်မာဆက်ဆံရေးတစ်စိတ်တစ်ပိုင်းမှာအဲ့ဒီဟာကိုလည်းကျွန်တော်စာအုပ်ထဲမှာဒါအဓိကအနေနဲ့ဖော်ပြထားတာဖြစ်ပါတယ်
ဒီစာအုပ်ကိုရေးတဲ့အတွက်တမိုင်းမှန်တွေအဖြစ်အပျက်အမှန်တွေကိုဒီနေ့ခေတ်လူငယ်တွေလေ့လာပြီးသင်ခန်းစာတွေယူနိုင်ကြမယ်လို့မျှော်လင့်တဲ့အကြောင်းလဲဦးစိုးမြင့်ကဆက်ပြောပါတယ
်။မျှော်လင့်ချက်တစ်ခုရှိပါတယ်။အဲ့ဒါကတော့အဖြစ်အမှန်တွေပေါ့နော်။တမိုင်းမှန်တွေအဖြစ်အပျက်အမှန်တွေအဲတခါတလေမှဖြစ်ပါတယ်။ဒါရေဖို့အပြင်ပြောလို့ရပါတယ်။တော်တော်များများအသေးစိတ်တွေမသိပါဘူး။အထူးသဖြင့်အခု social media ကိစ္စမှာပေါ်ရင်နေပဲကျွန်တော်တို့ကလေးတူကဖြန့်နေကြရတာရှိတယ်အဲ့လိုအသေးစိတ်တွေကိုကိုသိတော့ဘာလို့လုပ်နေလဲဆိုတော့အဲ့ဒီအသေးစိတ်တွေသိစေချင်တဲ့အဲရုံးကန်ကြရတဲ့လူတွေရုံးကန်ဒီဒီမိုကရေစီလူ့ခွင့်ရေးလှုပ်ရှားမှုမှာအနှံ့အခံပြီးတော့ပေါ့နော်အမီမဖော်ဘဲနဲ့ပဲဖြစ်ဖြစ်အမီဖော်ပြီးတော့ဖြစ်ဖြစ်အနှံ့အခံကြရတဲ့လူတွေဒီသူတို့ရဲ့လှုပ်ရှားမှုတွေကိုသူတပင်းတော့နောင်လာနောင်သားတွေသိစေချင်တဲ့ဒါတော့ဟိုပါပေါ့ညှော်လင့်ချက်ပေါ့အဲ့ဒါအပြင်ဒီကနေမှသင်ခန်းစာတွေယူပေါ့ကိုဘကကောင်းတာတွေကိုယူမကောင်းတာတွေပဲကိုအနေနဲ့ဘာလို့ဆက်လို့ဘာလို့ဆိုတော့အချိန်ကိုပုံပြီးတော့တူတောင်းသွားအောင်ပေါ့နော်သူတပင်းတော့လူငယ်တွေလူရွယ်တွေသူတို့တွေအနေနဲ့ဒီဘက်ကနေဒီအဲဟိုပါပေါ့သင်ခန်းစာတွေယူပြီးတော့ပေါ့နော်ပို့ပြီးတော့ခွန်အားတွေရလာအောင်ပို့ပြီးတော့အားတွေရလာအောင်ဒါတော့ဒီမှာ
လက်ရှိစစ်တပ်ကဖမ်းဆီးထိန်းသိမ်းထားတဲ့တောင်ဆန်းစုကြည်ရဲ့တိုင်းပြည်နယ်လူထုအပေါ်ဆွန့်လွတ်အနစ်နာခံမှုတွေကိုဂုံပြုလေးစားတဲ့အနေနဲ့ဒီစာအုပ်ကိုပူးတွဲရေးသားသူနေအောင်စလုံးကသူမကိုဥတီရည်စူးပြီးရေးသားထားတယ်လို့ဆိုပါတယ်။ဦးစိုးမြင့်နဲ့ဒီစာအုပ်ကိုအတူပူးတွဲရေးသားသူအိန္ဒိယလူခွင့်ရေးရှိနေနန်နီတာဟက်ဆာကတော့ကျမရဲ့အခြေအနေကဘန်ကောက်မြို့ကစာအုပ်ဖွင့်ပွဲအခမ်းအနားကိုလူကိုယ်တိုင်တက်ရောက်နိုင်ခြင်းမရှိဘဲအွန်လိုင်းကနေပဲတက်ရောက်နားထောင်ခဲ့ပါတယ်ခင်ဗျာ။
ထိုင်းနိုင်ငံဘန်ကောက်မြို့တော်ကနေကိုစုံဝင်းလိုင်ကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။မကြခင်ဒုတိယပိုင်းမှာတော့အပတ်စဉ်အစီအစဉ်လေးနားဆင်ရဖို့ရှိပါတယ်
။ VOE အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voeburmese ဖြစ်ပါတယ်။
မင်္ဂလာညချမ်းပါတော်ရရှင်များရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေဖြစ်တဲ့မြေကြီးဩဇာအမေရိကန်နိုင်ငံရေးကဘာတလွားခီးသွွားအစီအစဉ်နဲ့ဆိုရှယ်မီဒီယာတွေပေါ်ကသတင်းတိုလေးတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးကတော့မြေကြီးဩဇာအစီအစဉ်ကိုပြောပြပေးကြပါမယ်။အမေရိကန်ဆိုရတစ်ကပြင်းပြပအကူအညီတွေကိုဆိုင်းငံ့လိုက်တာဖျက်တောက်ရဆိုင်နာတွေလုပ်နေတဲ့အထက်မှာတော့အမေရိကန်ရဲ့စိုက်ပျိုးရေးနဲ့မွေးမြူရေးကဏ္ဍတွေလည်းပါဝင်ပါတယ်။ဒီအခြေအနေကြောင့်မို့လို့အမေရိကန်စိုက်ပျိုးမွေးမြူရေးသမားတွေနဲ့နီးတူ အမေရိကန်နိုင်ငံသားမြန်မာစိုက်ပျိုးရေးလုပ်ကိုင်သူမှလည်းစိုးရိမ်မှုတွေရှိနေပါတယ်။ကိုခင်မောင်စိုးမင်းကမြေကြီးဩဇာအစီအစဉ်မှာစူးစီးတင်ဆက်ပေးထားပါတယ
်။ပြီးခဲ့တဲ့ဇန်နဝါရီလအမေရိကန်သမ္မတအဖြစ်ဒေါ်နယ်ထရန့်စတင်တာဝန်ထမ်းဆောင်ကလေးကပြည်တွင်းပြည်ပအကူအညီတွေရပ်ဆိုင်းတာရပ်တန့်တာနဲ့ဖြတ်တောက်တာတွေလုပ်တဲ့အထက်မှာအမေရိကန်စိုက်ပျိုးမွေးမြူရေးကဏ္ဍလည်းပါဝင်ပါတယ်။စိုက်ပျိုးမွေးမြူရေးကဏ္ဍကိုတော့ Funding Freeze အထောက်ပံ့ဆိုင်းငံ့ထားတာဖြစ်ပြီး USDA အမေရိကန်လေယာစိုက်ပျိုးရေးဝန်ကြီး Brooks Rollins ကတော့ဒီကိစ္စဖြေရှင်းဖို့ကြိုးစားမယ်လို့မကြာခင်ရက်ပိုင်းကပြောခဲ့ပါတယ်။ Farmers
that are in တကယ်လို့အမှန်တကယ်အစိုးရအထောက်ပံ့ချင်းမျိုးကိုစောင့်ဆိုင်နေကြတယ်။လေယာစိုက်ပျိုးရေးနဲ့မွေးမြူရေးသမားတွေဆိုရင်တော့သူတို့တွေအတွက်အလေးထားလှုပ်ဆောင်တာဖြစ်လာမှာပါ။
ဝင်းကြီး Brooks Rowling ကအဲ့ဒီလိုပြောသွားပြီးမဲ့ American စိုက်ပျိုးမွေးမြူရေးသမားတွေကတော့မရေမရာဖြစ်နေတဲ့အခြေအနေပေါ်မှာစိုးရိမ်မှုတွေရှိနေပါတယ်။လက်ရှိ Federal ဗဟိုအစိုးရကစိုက်ပျိုးမွေးမြူရေးလုပ်ငန်းတွေကိုဆိုင်းငံ့ထားတဲ့အတွေ့ပြည်နယ်အလုံးထိခိုက်မှုတွေရှိသလိုအဲ့ဒီအထက်က Wisconsin ပြည်နယ်ရဲ့အရေးပါတဲ့ထုတ်ကုန်ဖြစ်တဲ့နွားစာမြက်စိုက်ပျိုးရေး၊နွားမွေးမြူရေးနဲ့ဒိန်ခဲထုတ်လုပ်ရေးလုပ်ငန်းတွေအပေါ်မှာလည်းအကြီးအကျယ်တက်ရောက်နေပါတယ်။အဲ့ဒီဘီနယ်ကစိုက်ပျိုးရေးသမားတဦးဖြစ်တဲ့ Hatch ဟာဆိုရင်သူ့လုပ်ငန်းသဘာဝပတ်ဝန်းကျင်နဲ့ကိုက်ညီတဲ့လေတော့အိမ်ယာနဲ့စိုက်ပျိုးမွေးမြူရေးခြံအတွက်ဒီဇိုင်းတွေဆွဲစီမံကိန်းတွေချထားတာဒေါ်လာ5000လောက်အထိသုံးစွဲထားပါဗျ။အဲ့ဒီအချိန်မှာပဲသူ့အတွက်ထောက်ပံ့ချင်းငွေကို Federal Bureau အစိုးရကဆိုင်းငံ့လိုက်ကြောင်းပြီးခဲ့တဲ့ဇူလိုင်လကုန်ပိုင်းကအတည်ပြုခဲ့ပါဗျ
။ We've not started construction and we won't
ကျွန်တော်ရည်ရွယ်စီမံထားတဲ့အတိုင်းဆောက်လုပ်ရေးအဆင့်ကိုတော့မဆသေးပါဘူး။ဖရဘူဆိုရကအထောက်ပံ့တွေပြန်ပေးမယ်လို့ဂရိမပေးမချင်းကျွန်တော်ဘာမှဆက်လုပ်မှာမဟုတ်ပါဘူ
းအမေရိကန်ဖက်ဒရယ်ဘူဆိုရရဲ့အထောက်ပံ့ဆိုင်းငံ့လိုက်တဲ့အပေါ်မှာအမေရိကန်လယ်သမားတွေတင်တာမကအမေရိကန်နိုင်ငံသားခံယူထားတဲ့ရွှေပြောင်းမြန်မာစိုက်ပျိုးမွေးမြူရေးသမားတွေလည်းစိုးရိမ်မှုတွေရှိကြပါတယ်ချင်းတိုင်းရင်သားပါကျဲဦးတို့ဇနီးမောင်နှံဟာဆိုရင်အမေရိကန်ပြည်ထောင်စုကိုရောက်ပြီးစက်ယုံအလုတ်ယုံမှာအလုတ်လုံငွေစုကလွန်ခဲ့တဲ့နှစ်အနည်းငယ်ကစလို့အင်ဒီယားနာပြည်နယ်အင်ဒီယားနာပူလစ်မြို့ပြင်မှာနေထိုင်ကာစိုက်ပျိုးမြေဧကအနည်းငယ်နဲ့မွေးမြူရေးပါတွဲလုပ်ခဲ့ပါတယ်သူတို့အနေနဲ့ကတော့စိုက်ပျိုးမွေးမြူရေးကိုတပိုင်းတနိုင်ဖြစ်တဲ့အတွက်ကိုပိုင်ငွေကြေးနဲ့လှုပ်လို့အဆင်ပြေသေးပေမဲ့တကယ်လို့တိုးချက်လုပ်ကိုင်မယ်ဆိုရင်ဘ ਹੁ အစိုးရရဲ့အထောက်အပံ့ချင်းငွေဟာမဖြစ်မနေလိုအပ်ပါတယ်လို့ပြောပါတယ
်ကျွန်တော်အမင်းနဲ့ဆိုရင်အကြီးကျယ်လောက်မယ်ဆိုဒီကုထုကုထငွေနဲ့ကိုက်မယ်မထင်ဘူးနော်အစိုးရစီကချီးဖို့လိုမယ်ဆက်အားတွေလည်းမနေတုံးရမယ်တဘောကချက်တည်းငှားရမယ်ထွန်းဆက်လက်ငှားရမယ်ဇိတ်ဆက်ဒီဆိုင်တဲ့ဆက်ဒီပြီးတော့မြက်ပြင်ထင်းတဲ့ဆက်ဒီတော့ငှားကုန်ခါရမယ်ပြီးတော့လဲဇိတ်တဲ့ချိန်မှာလဲငှားကုန်ငှားရမယ်ဆိုတော့ဒါပေမဲ့အစိုးရစီကထောက်ပံ့ချေမချင်းတော့အခက်ခဲရောက်ကြုံမှာပဲကျွန်တော်တို့ဗမာတွေကလောက်နတ်မှာမဟုတ်ဘူးကိတ်မင်မထင်ဘူးနော်အကြီးအကျယ်လောက်ဖို့တော့ကျွန်တော်အာမပေးလို့ပါဘူးဘာလို့လဲဆိုတော့အောင်မင်းမင်းလို့မထင်ဘူး
အင်ဒီယားနာပြည်နယ်မှာနေထိုင်တဲ့ကချင်တိုင်းရင်သားအကျုံဟာဆိုရင်လေကျင်းအစ်ခေါ်ကန်စင်းမင်တွေကိုတပိုင်းတနိုင်စိုက်ပျိုးရောင်းချနေတယ်လို့သူနေတဲ့ပြည်နယ်ကဧကအနေငယ်စိုက်ပျိုးကြတဲ့ချင်းတိုင်းရင်သားတွေစီကနေထွက်ရှိလာတဲ့ဟင်းသီးရွက်အသီးနှံတွေကိုလည်းတဆင့်ယူပြီးတခြားပြည်နယ်တွေကိုဖြန့်ဖြူးရောင်းချပေးနေပါတယ်အဲ့ဒီအတွက်မြန်မာနိုင်ငံကစိုက်ပျိုးရေးကိုဧကနဲ့ချီလုပ်ကိုင်နေကြသူတွေနဲ့အမြဲထိတွေ့ဆက်ဆံနေရသူဖြစ်တဲ့အတွက်ကြောင့်အမေရိကန်ဖက်ဒရယ်ဗဟိုအစိုးရကအထောက်ပံ့ချင်းငွေတွေရပ်ဆိုင်းတဲ့အပေါ်မှာသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်ကျွန်တော်အမြင်ကတော့အစိုးရကတကယ်လို့ဒီစိုက်ပျိုးရေးထောက်ပံ့တဲ့အရာကိုဖျက်လိုက်မယ်ဆိုရင်တော့ပိုခက်သွားမှာပေါ့ကျွန်တော်ထင်တာကအဲ့လိုမျိုးထောက်ပံ့မရှိဘူးဆိုရင်တော့ကျွန်တော်မြန်မာလူမျိုးတွေကတိုးချဲ့လို့ပို့ကအရင်ခက်ခဲလိမ့်မယ်လို့အဲ့လိုမြင်တယ်။ဘာကြောင့်လဲဆိုတော့ဒီအရင်တုန်းကကျွန်တော်ဒီအမေကန်အစိုးရကစိုက်ပျိုးလုပ်ပြီးဆိုရင်တော့သူတို့ရှင်မှာအကုန်လုံး equipment တွေပါတယ်ငားရံစအကုန်လုံးယူပြီးမှနှစ်ကုန်တဲ့အချိန်ကျမှပဲအဝင်အထွက်ဘယ်လောက်ဆိုတော့ပုံမှန်မူတည်ပြီးတော့ decision ချတာပေါ့နော်။ဒါပေမဲ့အခုအချိန်မှာအသုံးစိတ်အကုန်လုံးတက်တောက်လိုက်ပြီဆိုရင်တော့အဲ့ဒီကုန်စင်းလို့နဲ့ပူကြီးလာမှာပေါ့ကျွန်တော်တို့မြန်မာလူမျိုးတွေများသောဖြင့်လုပ်တဲ့ဟာတွေကကျွန်တော်တကယ်တို့တို့လုပ်ငန်းစမှာကမေလောက်မှစမလို့နော်အဲ့ရှင်တိုင်းတော့တို့ကုန်ချမ်းတွေအဝယ်ရချမ်းရတော့မလို့နော်ငားရတော့မယ်ထွန်ရရရတဲ့အချိန်တိုင်းလူတော်တော်များကကိုပိုင်ထွန်ဆက်သိမရှိဘူးလို့နော်အဲ့အမျိုးဆိုရင်တော့အခုအစိုးရရှိတဲ့ဘာမှထောက်ပံ့ခြင်းမရှိဘူးဆိုတော့အဲ့ဒီငားရန်ခတ်ပူကြီးလာမယ်ဆိုရင်တော့ကိုယ့်ကိုလောက်ရတော့မယ်ဆိုတော့ကုန်စင်းတော့ပူကြီးဘယ်များအဲ့လိုမမြင်နဲ့လေ ညနာတော့မှလုပ်တဲ့လူကြတော့ဟိုပါလေအစိုးရစီကငားတယ်လေသဘောပြောမစင်ချင်းနေဆိုရင်သူကငားလိုက်တယ်သူတို့အစိုးရစီမှအဲ့လိုမျိုးတော်ပြီးတော့ချက်တာပေါ့မြေလျှောက်တဲ့အချိန်မှာအစိုးရအဲ့ program ကပေးပလိုက်တာ land owner ပါဆိုလည်းမသိကျွန်တော်မေးတော့တယ်အဲ့သူတို့ကအဲ့မှာဘလောက်မှမကြောက်ဘူးတနစ်လုံးကမှ900 800လောက်ပဲရှိတယ်900 800မှမရှိဘူးတချို့ညာဆိုရင်ကျွန်တော်တို့အဲ့သူတို့ချက်တစ်ဆင့်ပြန်ငားပြီဆိုရင်ကျွန်တော်တို့ဆိုရင်တေကောက်ကမှ100လောက်ပဲရေးလဲပေးစရာမလိုဘူးသူတို့ပိုက်တစ်ခါလေးတွေ့ထားပြီးတာပေါ့နော်ထုံနဲ့ဟာလေးသူတို့ကထုံထားပြီးတယ်အဲ့လိုမျိုးဆိုရင်တော့အရင်တက်တာလေးနော်တကယ်လို့အဲ့လိုမျိုးအစိုးရတွေထောက်ပံ့တဲ့ဟာဖျက်ပလိုက်ပြီဆိုရင်တော့အဲ့ဒီမြေငားဖို့ကတနစ်တနစ်ကို၄၅၆ထောင်ဆိုရင်မကြိုက်တော့ဘူးလေ
အမေရိကန်ပြည်ထောင်စုအနောက်ဘက်ကန်ဒေသကယ်လီဖိုးနီးယားပြည်နယ်မှာဇော်ဖန်းဆိုတဲ့နာမည်နဲ့ဟင်ဒီဟင်းရွက်စိုက်ပျိုးရေးကိုဧကအနှဲငယ်လုပ်ကံရမှာကိုဇော်ဟာအောင်မြင်သူတဦးဖြစ်ပါတယ်သူအနေနဲ့လည်းအခုအနေထားမှာကိုပိုင်ငွေနဲ့လုံကင်လို့အဆင်ပြေသေးပေမဲ့တကယ်လို့လုပ်ငန်းတိုးချဲ့ဖို့ဧကများများငှားရမ်းမယ်ဆိုရင်ဖက်ဒရယ်ဘိုးအစိုးရရဲ့အထောက်ပံ့ချင်းငွေကိုရမှဖြစ်မယ်လို့ဆိုပါတယ်။ဒါကြောင့်သူအပါအဝင်မြန်မာလူမျိုးတွေအနေနဲ့စိုက်ပျိုးမွေးမြူရေးကိုဧကအများကြီးလှုပ်ချင်ပေမဲ့လည်းဘိုးဖက်ဒရယ်အစိုးရရဲ့အထောက်ပံ့တွေဒီလိုဆိုင်းငံ့ထားမယ်ဆိုရင်တော့အခက်အခဲတွေကြုံတွေ့ရနိုင်တယ်လို့လည်းပြောပါတယ်။
ဟုတ်မြန်မာတဲမှာဒါလုံမဲ့လူတွေများလာရင်လုံမဲ့ဆိုလို့ရှိရင်ကျွန်တော်အထင်ကပထမဆုံးအဆင့်ကကို့မကူအရင်ရင်းရပါမယ်ချုပ်ကတော့ပြောတယ်သူတို့ကဟိုပတ်စံကိုကရက်လျှောက်ပြီးတော့ပေးလိုက်တာသူတို့ပြန်မဆက်ကြဘူးအဲ့လိုမျိုးအဲ့လိုပေးတာဒါပေမဲ့ကို့မြန်မာတွေအများကြီးပေါ့တော့အဲ့လိုမျိုးလုပ်ဖို့ဆိုရင်တော့ဒီဘာမှထောက်မရင်မရတော့ဘူးဆိုလို့ရှိရင်အဲအဲ့လိုမျိုးလျှောက်တဲ့အခါမှာအခုလိုမျိုးပိတ်ထားတယ်ဆိုရင်တော့ကျိန်းနေတယ်အဆင်မပြေလာဘူးကောနော်ဒီဥစ္စာကအနေနဲ့များတော့အခက်တွေ့ပါပဲ
ကိုဘစ်ကဆိုကြီးတကဘာလုံးမှာအကြီးအကျယ်ဖြစ်ပွားခဲ့ရာကအားပျော်သွားပြီးတဲ့နောက်2022ခုနှစ်မှာအမေရိကန်ပြည်ထောင်စုရဲ့စိုက်ပျိုးမွေးမြူရေးကဏ္ဍတစ်ခုလုံးဟာ23ရာခိုင်နှုန်းအထိကျဆင်းခဲ့တယ်လို့စိုက်ပျိုးမွေးမြူရေးဝန်ကြီးဌာန USDA ကထုတ်ပြန်ခဲ့ပါတယ်အခုလိုထောက်ပံ့တွေဆိုင်းငံ့ထားတဲ့အတွက်ကြောင့်လဲထုတ်လုပ်ရေးကဏ္ဍတွေမှာထိခိုက်လာနိုင်ပြီးစိုက်ပျိုးမွေးမြူရေးသမားတွေဝင်ငွေကြာဆင်းလာနိုင်တယ်လို့လဲယူဆချက်တွေပေါ်ထွက်လာပါတယ်အဲ့ဒီလိုအခြေအနေတွေကြောင့်အမေရိကန်စိုက်ပျိုးမွေးမြူရေးသမားတချို့ဟာဆိုရင်သူတို့လေယာဉ်မြေအနားမှာလာရောက်အပန်းဖြေသူတွေအတွေ့တဲခိုနိုင်တဲ့နေရာတွေဖန်တီးတိဆောက်ပေးထားကြပါတယ်တဘာဝရှုခင်းအလကိုညအိညာနေလာရောက်အပန်းဖြေကြသူတွေအတွက်ဈေးနှုန်းလဲတက်တက်တာတာနဲ့တဲခိုနိုင်ကြဖို့ဖြစ်ပါတယ်စောစောကပြောတဲ့ကိုဇော်ရဲ့ဇော်ဖန်းလို့ခေါ်တဲ့စိုက်ကင်းဟာဆန်ဖရန်စစ္စကိုနဲ့လော့စ်အန်ဂျလိမြို့ကြီးတွေကိုသွားတဲ့အဝေးပြေးကားလမ်းအနီးမှာရှိပါတယ်အဲ့ဒီလမ်းကိုသွားကြတဲ့မြန်မာနိုင်ငံသားတွေဟာဇော်ဖန်းကိုဝင်လာပြီးပါလာတဲ့အစားအစာတွေစားကြဟင်းသီးဟင်းရွက်တွေလက်လက်ဆက်ဆက်ခူးပြီးတော့ကြောစားကြအပြန်မှလည်းဟင်းသီးဟင်းရွက်တွေကိုဝယ်သွားကြပါတယ်အဲ့ဒီအတွက်ကိုဇော်ကလည်းယာယီနားနေအဆောက်အုံလေးတစ်ခုတိဆောက်ပေးပြီးမိဖို့တစ်ခုကိုလည်းထားရှိပေးပါတယ်ဒါအပြင်သူ့အနေနဲ့လည်းညအိမ်ညနေတဲခိုလို့ရတဲ့အနေအထားမျိုးတိဆောက်ပေးခြင်းပေမဲ့ဖက်ဒရယ်ဘိုးအစိုးရကအထောက်ပံ့ချင်းငွေရမှဖြစ်နိုင်မယ်လို့ပြောပါတယ
်ဒီဖက်ဒရယ်ကနေရောပတ်စံချမပေးဘူးလုံးတုံမပေးဘူးအမှအကူအညီမပေးဘူးဆိုရင်ကျွန်တော်ဒီဥစ္စာတွေကဟိုကိုယ့်ဘာကိုထားယူထူထောင်မှုဆိုကိုပိုင်ငွေအလုံးရင်းရှိမှလုပ်လို့ရမှာဆိုတော့ဒါလုပ်ဖို့ကမဖြစ်နိုင်ဘူးပဲเนาะပြောမှဆိုတော့တကယ်လို့သူတို့ကဒီနေရာတွေလုံးနေထွက်ပေးမယ်နောက်ပြီးတော့ဒီပတ်စံတွေပေးမယ်ဆိုရင်တော့ဒါတော့မြန်မြန်ဆန်ဆန်လုပ်လို့ရတာပေါ့နော်ကျွန်တော်လုပ်ချင်တော့ကိုပတ်စံချီးပေးနိုင်မလားဟုတ်လားဘယ်တော့ထောက်ပံ့နိုင်မလားဒါတွေတော့တင်ပြပါဦးနော်အခုလိုမျိုးပတ်စံမချီးဘူးဆိုရင်တော့မရဘူးပေါ့လုပ်လို့မရဘူးပေါ့ကျွန်တော်ရီမနာဆိုတာအဲ့လိုပေါ့ဟိုအများကြီးမဟုတ်တော့မှပဲတညောက်မိသားစု၄စုလောက်ပေါ့၄ကန်းပေါ့၄အိမ်လောက်ပေါ့တိမ်လေးတွေအဲ့လိုမျိုးပေါ့အဲ့လောက်လာနိုင်လို့တဲလို့ရတော့ပေါ့အဲ့လိုမျိုးစီစဉ်ထားတယ်အစားအသောက်တွေပါတယ်ကစပေါ့အဲ့လိုပေါ့နော်ကိုချန်ထွက်နေတယ်ပေါ့အဲ့လိုသူတို့ကဒါပဲကိုကသူတို့ချက်ပေါ့ကိုအတီးနာနေခူးပြီးကိုကချက်စားကြပေါ့အဲ့လိုမျိုးတွေဒီစီစဉ်ထားတယ်အခုလောဆရာတော့ပြောမဆိုတော့ဒီနိုင်ငံရေးအကြောင်းလဲနေနေရတော့အနေနဲ့များတော့အလုံးထိခိုက်မှုတွေရှိကြပါမယ်နော်ပတ်စံမချီးဘူးပါညာဆိုလို့ရှိရင်တော့ဇောကျွန်တော်တို့ဒီအဲတိတိမကူကလောက်တဲ့လူတွေကပြဿနာရှိပါတော့ဒါတကယ်အကြီးကြီးမားမားလောက်တဲ့လူတွေကတော့တိတ်တွေတက်ရောက်မှုရှိပါ
အမေရိကန်စိုက်ပျိုးမွေးမြူရေးဝန်ကြီးဌာန USDA ရဲ့ခန့်မှန်းထုတ်ပြန်ချက်အရအဲ့ဒီလိုစိုက်ပျိုးမြေမွေးမြူရေးခြံတွေအနီးအနားမှာတဘာဝရှုခင်းရှုွက်ကိုခန်းစားနိုင်တဲ့ညအိမ်ညနေခီးသွွားလုပ်ငန်းရဲ့ဝင်ငွေဟာဒေါ်လာသန်းပေါင်း4500ဝန်းကျင်ရှိတယ်လို့ဆိုပါတယ်ခင်ဗျာ
ကိုခေမောင်စိုးမင်းတင်ဆက်ပေးခဲ့တဲ့အမေကြီးဩဇာအစီအစဉ်မှာရှင်အခုဆက်ပြီးတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မှာတင်ဆက်ပေးကြပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်အဆိုပြုထားတဲ့ဂါဇာဒေသခံ 1.3 တန်တခြားတိုင်းပြည်တွေမှာတွားရောက်အခြေချနေထိုင်ရေးအစီအစဉ်ကိုအစ္စရေးသဘောထားတင်မာနေသူတွေကကြိုဆိုလိုက်ပါတယ်ဒီလိုမျိုးရွှေပြောင်းအခြေချဖို့အဆိုပြုတာကတော့နိုင်ငံတကာဥပဒေကိုချိုးဖောက်တာမျိုးလည်းမရှိပါဘူးလို့ပြောပါတယ်ဒါပေမဲ့ပါလက်စတိုင်းတွေကတော့ဒီအစီအစဉ်ကိုလက်မခံပါဘူး VOA သတင်းတောက် Linda Brustein Jerusalem ကနေပေးပို့ထားတဲ့သတင်းကိုဒီသတင်းမဲ့ရဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မှမှာကိုအောင်အောင်ကတင်ပြပေးထားပါဗျာ
Israel Parliament ကလက်ရဇွန် Land of Israel Caucus အဖွဲ့ဟာမတ်လ9ရက်နေ့ကအထူးအစည်းအဝေးကျင်းပပြီး Palestine နှင့်တပ်သမား3သန်းကိုဂါဇာကနေအီဂျစ်နဲ့ Jordan ပြောင်းရွှေ့နေထိုင်ဖို့ American သမ္မတ Donald Trump ရဲ့အဆိုပြုချက်ကိုထောက်ခံခဲ့ကြပါတယ်။ Israel ပြည်နာရေးဝန်ကြီး Bezalel Smotrich ကတော့ Israel ကာကွယ်ရေးဝန်ကြီးဌာနအတွင်း Palestine တွေဂါဇာကထွက်ခွာဖို့တိုက်တွန်းမဲ့ရွှေ့ပြောင်းချေချနေထိုင်ရေးအာဏာပိုင်အဖွဲ့ကိုဖွဲ့စည်းထားပြီလို့ဆိုပါတယ်။
ဒီကောလ်ရှက်ကလျှင်စကီယာ
ရွှေပြောင်းချေချောက်သုံးရတဲ့ငွေမှန်သမျှစစ်တကြိမ်ပြီးတကြိမ်တိုက်နေတာတဲ့အကုန်ကြတက်တာပါလေဒီစီစဉ်ကုန်ကြစိတ်တွေကလည်းအခက်ခဲမရှိပါဘူးဒါဟာစီစဉ်တစ်ခုဆိုတာတဲ့အရှိလေပိုင်းနဲ့အစ္စရေးအတွက်တပိုင်းဝင်လှည့်ပြောင်းတစ်ခုဖြစ်ပါလေ
အမေရိကန်ကအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့ဟာမတ်အဖွဲ့ကိုလက်နက်မဖြုတ်ဘဲပါလက်စတိုင်းအာဏာပိုင်တွေဂါဇာကိုဆက်အုပ်ချုပ်ဖို့အီဂျစ်နဲ့အာရဗ်အဖွဲ့ချုပ်တို့ရဲ့အဆိုပြုထားတဲ့အစီအစဉ်တဲ့ဂါဇာဒေသခံတွေကျောင်းရွှေ့သွားဖို့အစီအစဉ်ကပိုလက်တွေ့ကျတယ်လို့ပါလီမန်အမတ်ဆင်ချာရူသမန်ကပြောပါတယ်
။ People will say let's rehabilitate Hamas.
Hamas တွေပြန်ပြီးခြေခံလာ။ Hamas တပ်တွေအင်အားကောင်းလာ။ခွင့်ရေးပေးဖို့ပြောနေရတယ်။တကယ်ဖြစ်မဟုတ်ပါဘူး။ဂါဇာအတွက်ဂါဇာဒေသခံတွေအတွက်နဲ့ဒေသရင်းညီညွတ်ရေးအတွက်ပါအနေများပါတယ်
။ဆစ်ဖြစ်ပွားနေတဲ့ဒေသကနေထွက်ခွာဖို့တိုက်တွန်းတာဟာနိုင်ငံတကာဥပဒေချိုးဖောက်ရာမရောက်ဘူးလို့လည်းကိုလတ်မူဝါရာရေးအဖွဲ့ကယူဂျင်းကွန်ထိုရိုဗစ်ကပြောပါတယ
် We know that in time of war there are refugees
စစ်ကာလအတွင်းဒုက္ခသည်တွေတော့ရှိလာမှာပါအာဖဂန်မှာဆိုရင်ဒုက္ခသည်တန်းနဲ့ချီရှိသလိုစီးရီးယားမှာလည်းဒုက္ခသည်တန်းချီရှိပါတယ်ယူကရိန်းမှာလည်းလာတူပါပဲဒါတွေကိုလူမျိုးနွယ်စုလိုက်တန့်စင်ဖယ်ရှားပစ်တယ်လို့မခေါ်ပါဘူးဒုက္ခသည်တွေများလာအောင်ရွေချက်နဲ့လှုပ်တာမဟုတ်ပေမဲ့စစ်ဖြစ်လာပြီဆိုရင်တော့ဒီလိုအခြေအနေတွေကိုတားဆီးလို့မရပါဘူ
း Liberal မူဝါဒရေးအဖွဲ့အစည်းဖြစ်တဲ့ Settlement Watch အဖွဲ့ကနိုင်ငံရေးအခက်ခဲ Hagit Offering ကလည်းအခုလိုပြောရတယ
် This is not voluntary
သူတို့သဘောဆန္ဒအလျောက်သွားတာမဟုတ်ပါဘူးအတင်းကျပ်နေရာရွှေ့ပြောင်းခိုင်းတာပါဒါဟာစစ်ရာဇဝတ်မှုမြောက်တယ်လို့ကျင့်ဝတ်နဲ့လည်းမကိုက်ညီပါဘူးလူတွေရဲ့ဘဝငရဲကြတယ်လို့ဖြစ်အောင်လုပ်ပြီးသူတို့ကပြောင်းချင်လို့ပြောင်းတာပါလို့ပြောရအောင်သူတို့ကသူတို့ဆန္ဒအလျောက်ပြောင်းတာမဟုတ်ပါဘူ
း They want to leave the place
Israel Parliament အမတ်တော်မင်းများက2005ခုနှစ်တုန်းကဂါဇာကမ်းမြောင်မှာဂျူးချေချနေရာပေါင်း22နေရာဖျက်သိမ်းခဲ့တဲ့အစီအစဉ်ကိုပြန်လည်အကောင့်ထဲပေါ်ခြင်းနေကြတာပါအခြေချနေထိုင်ရေးလှုပ်ရှားမှုခေါင်းဆောင်ဒနီလာဝိုက်ကကုလို့ပြောရတယ်
The people of Israel are ready to fight.
Israel လူတွေကတိုက်ခတ်ဖို့အစဉ်သက်ပါ။ဒါပေမဲ့ Trump ရဲ့ Gaza ဒေသခံတွေပြောင်းရွှေ့သွားဖို့အဆိုပြုချက်ကိုအကောင့်ထည့်ဖော်ဖို့လည်းအစဉ်သက်ပါ။ဒီချိန်ထဲမှာ Gaza ဒေသအတွင်းဂျူးတွေအခြေချနေထိုင်ရေးဆိုတဲ့ Zion Ward ကိုအကောင့်ထည့်ဖော်ဖို့လည်း Israel လူတွေကအစဉ်သက်ဖြစ်နေပါပြီ
။ The entire Gaza
Gaza မှာဂျူးတွေပြန်အခြေချနေထိုင်မဲ့အစီအစဉ်အကောင့်ထည့်ပေါ်လာဖို့အလံဝင်းနေသေးပေမဲ့ Hamas တွေ Gaza မှာရှိမနေရေးကိုတော့ Israel အများစုကလူလာပါတယ်သူကတော့ Palestine တွေ Gaza ကထွက်ခွာတာအကောင်းဆုံးပဲလို့ယူဆနေကြပါတယ်ခင
်ဗျာ။အွန်တင်ဆက်ပေးခဲ့တဲ့ American နိုင်ငံရေးအကြောင်းသတင်းဆောင်မှာအစီအစဉ်ပါရှင်။အခုဆက်ပြီးတော့ကဘာတလွားခီးသွွားအစီအစဉ်မှာတော့အာနာရှင်ဟောင်းကိုအနုပညာနဲ့အန်တူမူဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ထားတဲ့ကဘာတလွားခီးသွွားအစီအစဉ်ကိုနားဆင်ရပါမယ်။ Albania နိုင်ငံကိုနှစ်ပေါင်း40ကြာအုပ်ချုပ်ခဲ့တဲ့ Communist အာနာရှင်ဟောင်းအန်ဗေဟော်ဂျာရဲ့ဇိမ်ခံအင်ကြီးကိုနိုင်ငံတကာကအမှုပညာရှင်တွေလာရောက်နေထိုင်ဖန်တီးနိုင်တဲ့နေရာတစ်ခုဖြစ်နေအသွင်ပြောင်းလိုက်ပါတယ်။တစ်ချိန်လုံးကပြည်သူတွေကိုအာဏာပြရာကုကဲရေးဌာနချုပ်လို့ဖြစ်ခဲ့တဲ့အဆောက်အဦးကြီးစီကိုဒီသတင်းမဲ့ရဲ့ကဘာတလွားခီးသွွားအစီအစဉ်ကနေမတ်စုမြတ်မွန်နဲ့အတူသွားကြည့်ကြရအောင်ပါရှင်။
ဘောကန်ကျွန်းဆွယ်အနောက်ပိုင်းကအယ်ဘေးနီးယားနိုင်ငံတီရာနာမြို့တော်မှာ Villa 31လို့ပြောလိုက်ရင်လူတိုင်းသိကြတဲ့အိမ်ချဝင်းကြီးတစ်ခုရှိပါတယ်။1944ခုနှစ်ကနေ1985ခုနှစ်အထိ နိုင်ငံကိုအနှစ်40ကြာအုပ်ချုပ်ခဲ့တဲ့အာနာရှင်ဟောင်းအန်ဗဲဟော်ကြာနေသွားခဲ့တဲ့တချိန်တုန်းကဩဇာအာဏာအရှိဆုံးနေရာတစ်ခုဖြစ်ပါတယ်။အယ်ဘေးနီးယားနိုင်ငံကိုကမ္ဘာနဲ့အဆက်ဖြတ်ပြီးတော့ဖြီးသူတွေကိုတရားခံတွေလိုဖိနှိပ်အုပ်ချုပ်ခဲ့သူလို့သမိုင်းပညာရှင်တွေပြောကြတဲ့အာနာရှင်ဟောင်းဟော်ကြာနေခဲ့ချိန်တုန်းကသုံးထပ်တိုက်အစာဦးကြီးဟာအဲ့ဒီနေရာမှာအထက်အမြင့်ဆုံးဖြစ်ခဲ့ပါတယ်။အခုအချိန်ထိ The Block လို့ခေါ်ကြတဲ့ဒီနေရာမှာအဲ့ဒီတုန်းကလုံခြုံရေးအထူးအထက်ချထားပြီးတာမန်ပြည်သူတွေအနာဂတ်လိုတော့မရခဲ့ပါဘူး။အာနာရှင်ထိတ်တန့်အကြီးအကဲတွေနေကြတဲ့ The Block မှာခေါင်းဆောင်ဟော်ဂျာရဲ့အိမ်ကသုံးထပ်အမြင့်ဆုံးဖြစ်ပြီးခြံတဲ့အိမ်တွေကတော့နှစ်ထပ်တိုက်တွေဖြစ်ပါတယ်။သူ1985ခုနှစ်မှာကွယ်လွန်သွားခဲ့ပြီးမြဲအယ်ဘေးနီးယားမှာတပါတီအာနာရှင်စနစ်အဆုံးသတ်တဲ့1992ခုနှစ်အထိသူ့ဇနီးနဲ့သားသမီးတွေဒီအိမ်မှာဆက်နေသွားခဲ့ကြပါတယ်။အခုတော့တမိုင်းဝင်ဒီအိမ်ကြီးကိုအမှုပညာဖန်တီးအိမ်ကြီးအဖြစ်နဲ့အသွင်ပြောင်းထားပါတယ်။စာပေအမှုပညာတွေကိုဆန်ဆာဖြတ်ပိတ်ပင်အမိန့်တွေပေးခဲ့တဲ့နေရာမှာလွတ်လပ်တဲ့ဖန်တီးမှုတွေလုပ်ပြီးတော့အန်တူရာဖြစ်တယ်လို့စီစဉ်တဲ့ဒီ Villa 31နဲ့ပြင်သစ်အခြေဆိုင်နိုင်ငံတကာအမှုပညာဖောင်ဒေးရှင်း Art Explorer တို့ကဖော်ပြပြောဆိုထားပါတယ်။
I think this is a vision, it's a process of transformation.
So the first thing is to be able to do is to be able to do it. If you are able to do it, you can do it. If you are able to do it, you can do it. If you are able to do it, you can do it. If you are able to do it, you can do it. If you are able to do it, you can do it. If you are able to do it, you can do it.နာကျင်စရာအဖြစ်ဆိုးတွေရဲ့တင်ဂီတာတစ်ခုလိုဖြစ်နေတော့ဒီအင်ကြီးနဲ့ဆက်ဆက်နေသမျှအတိတ်ဆိုးတွေကိုအမှုပညာရဲ့တကူနဲ့ကုစားဖို့ဖြစ်တယ်လို့ကျမကတော့ယုံကြည်ပါတယ်
။အာနာရှင်ဟောင်းဟော်ဂျာတည်ဆုံးခဲ့တဲ့အထိဒီအင်ကြီးမှနေသွားခြင်းအတွင်းမှပြည်သူတွေကိုဖိနှိပ်တဲ့အမိန့်အာဏာမျိုးစုံကိုထုတ်ပြန်ခဲ့ပါတယ်။အတန်လုံအောင်လှုပ်ထားတဲ့အခန်းပေါင်းများစွာရှိသလိုတချို့အခန်းတွေမှာရုပ်ပြင်တန်ကြားဆက်တွေတပ်ဆင်ထားပါတယ်။နိုင်ငံရေးအတိုက်အခံလှုပ်သူလို့ဆွဆွဲခံရသူတွေကိုနှင်းပန်းနှိပ်ဆက်တဲ့ရုပ်သံတွေကိုဟော်ဂျာနဲ့ဇနီးဖြစ်သူတို့မကြမကြချိလိရှိတယ်လို့သမိုင်းပညာရှင်တွေကပြောပါတယ်။မြေအောက်ခန်းကိုလည်းအသေးချာစောက်ထားတာမှရေကူးကန်အောင်ရှိပါတယ်။အဲဒီမှာထွက်ပြေးနိုင်တဲ့တကားတစ်ခုရှိပြီးတော့အခိုင်အခန့်စောက်ထားတဲ့မြေအောက်ဘန်ကာကိုသွားနိုင်ဖို့လှိုင်ကောင်းဖောက်ထားပါတယ်။ဖြီးသူတွေကိုနှစ်ပေါင်း40ကြာဖိနှိပ်ခဲ့တဲ့အာနာရှင်ကြီးနေသွားတဲ့အိမ်မှာအခုတော့ကဘာတဝမ်းကအမှုပညာရှင်တွေကိုတစ်ချိန်မှာ3လစီလာနေပြီးတော့အမှုပညာဖန်တီးမှုတွေကိုလှုပ်ခွင့်ပေးထားပါတယ်
။ It is difficult to be in here. It's difficult to sleep in here. It's
ဒီထဲမှာရှိနေရတာကစိတ်မသက်သာတလို့ညအိပ်ဖို့လည်းခက်ပါတယ်။ဒီအင်ကြီးနဲ့ပတ်သက်လို့လေလာလေနက်နက်နဲနဲရှာဖွေစရာတွေတွေ့လာလေပါပဲ။မှတ်တမ်းအဖြစ်ချရေးထားတာတွေထဲမှာမရှိတဲ့နှုတ်သမိုင်းတွေအလွာမျိုးစုံကလူတွေကျမတို့ကိုပြောပြကြတဲ့မေးလို့မရတဲ့အဖြစ်တွေကိုကြားရလေနောက်ထပ်ထပ်ပြီးတော့သိချင်လေဖြစ်ပါတယ
်လူခွေရချိုးဖောက်မှုမျိုးစုံကိုမျက်မြင်သက်သေဖြစ်ခဲ့တဲ့ဒီအစာအုပ်ကြီးတဲကိုဝင်လိုက်တာနဲ့ဖြစ်ပျက်ခဲ့တာတွေကိုခံစားနိုင်တယ်လို့ယူကရိန်းအမှုပညာရှင်ကပြောသလိုအီတလီအမှုပညာရှင်ကလည်းညာရိုင်းအိမ်မက်ဆိုးတွေမှတ်တယ်လို့ပြောပြပါတယ်
Ogni giorno quando mi sveglio prendo nota dei miei sogni perché sono dei sogni assurdi quelli che
faccio. Io che te ga အတိတ်ပဲမရှိတဲ့အိမ်မက်ဆိုးတွေမှတ်နေတာမဟုတ်လို့မနဲ့နိုးတိုင်းမက်သမျှအိမ်မက်တွေကိုကျမခြာရေးထားပါတယ်။အဲ့ဒီအိမ်မက်တွေကကျမဇလန်အတွက်အချက်အလက်စုဆောင်းလေ့လာတဲ့အပေါ်တက်ရောက်မှုရှိပါတယ်။ကျမဖန်တီးမှုအတွက်မျှော်လင့်မထားတာတွေပေါ်လာတာမဟုတ်လို့ဒီမှာကိုယ်တိုင်လာနေနိုင်တာကတိတ်အရေးကြီးပါတယ်။
တချိန်တုန်းကပြည်သူတွေစိတ်ကူးကြီးလို့တော့မရနိုင်ခဲ့တဲ့ Villa 31အင်ဂျီအောက်ကမြေအောက်ဘန်ကာတွေဘုံခိုခြင်းတွေစီကိုရောက်အောင်ဖောက်ထားတဲ့မြေအောက်လှိုင်ကောင်းတွေဟာဖန်တီးဖော်ထုတ်ပြသဖို့အကောင်းဆုံးနေရာတွေဖြစ်တယ်လို့ Albania ဘီသူကအမှုပညာရှင်ကထင်ပါတယ
် Ayom Chom Kainter Suar Portage Villa Sipun
အမှုပညာရှင်တယောက်အမည်နဲ့ပြောရရင်ကျမကတော့မြေအောက်လှိုင်ကောင်းတွေကိုစိတ်ဝင်စားပါတယ်အခုချိန်ထိလည်းလျှို့ဝှက်စမ်းကြည့်လို့ဖြစ်နေတော့မှာဘာလို့ဝက်ချက်တွေရှိသလဲဘာတွေကိုဖော်ပြနေသလဲဆိုတာကျွန်မဖော်ထုတ်ပြီးတော့အဲ့ဒီလို့ဝက်ချက်ကိုအမှုပညာဖန်တီးမှုအနေနဲ့ပြချင်ပါတယ
်အာနာရှင်ဟောင်းဟော်ဂျာအုပ်ချုပ်ခဲ့စဉ်ကာလအတွင်းမှာနိုင်ငံသားတွေနိုင်ငံနဲ့လာခွင့်မပေးသလိုပြည်သူတွေကိုလည်းပြပထွက်ခွင့်ပိတ်ပင်ထားခဲ့ပါတယ်နိုင်ငံသားစာအုပ်တွေဆိုလည်းဆန်ဆာဖြတ်ပိတ်ပင်ခဲ့ပါတယ်ဒါပေမဲ့အင်ဂျီတဲကစာကြည့်လိုက်မှာတော့ပြည်သူတွေကိုဖတ်ခွင့်မပေးခဲ့တဲ့ရသဆုံးနိုင်ငံသားစာအုပ်တွေကိုတွေ့ရပါတယ်အာနာရှင်ဟောင်းဟော်ဂျာဟာပြင်သစ်မှာနေထိုင်ခဲ့ဘူးသလိုပြင်သစ်စကားပြောတတ်သူမဟုတ်စာအုပ်အများစုကပြင်သစ်ဘာသာနဲ့ရေးသားထားတဲ့စာအုပ်တွေဖြစ်ပါတယ်ဒါရီအလုံးနှစ်ပေါင်းများစွာမပြောင်းမပြတ်ဒီတိုင်းရှိနေတာကိုအမှုပညာရှင်တွေကမယုံနိုင်အောင်ဖြစ်နေကြပါတယ
် I think for me what strikes me about the villa is that it's immaculately well preserved in the way that
ဒီကြီးနဲ့ပတ်သက်လို့ကျမအတွက်အဝန်ဆရာဖြစ်ရတာကမပြတ်မစည်းနဲ့အခြေအနေတော်တော်လေးကောင်းနေသေးတဲ့အချက်ပါနာကျင်မှုတွေစိုးရိမ်ပူပန်မှုတွေကိုခံစားလို့ရနိုင်တဲ့ကြီးလေးတဲ့စိတ်ခံစားချက်မျိုးအခုချိန်ထိရနေသေးပါပဲ
I think there's something so extraordinary to occupy the space and in a few generations.
Now မျိုးဆက်တွေဒီနေရာကိုလာနေပြီးလွတ်လပ်တဲ့တွေးခေါ်ဖန်တီးမှုတွေလုပ်နိုင်ကြမယ့်ကိစ္စကတူမတူအောင်ထူတယ်လို့ထင်ပါတယ်။လွတ်လပ်မှုကိုဂုဏ်ပြုရရောက်ပါလိမ့်မယ်။ဟော်ချာရဲ့အမိန့်ကိုလွန်စာရရောက်ပါတယ်။သူရေးခဲ့တဲ့သမိုင်းကိုတနည်းတစ်ပုံဖျက်ရရောက်ပါတယ်
။ Villa 31 AD ရှိတဲ့ The Block နေရာကိုအရင်အတိုင်းထားစေခြင်းနဲ့ Albania ပြည်သူတို့ကတော့အခုလိုမျိုးနိုင်ငံကအမှုပညာရှင်တွေလာနေပြီးတော့အမှုပညာတွေဖန်တီးတာကိုသိပြီးတော့သဘောမတွေ့လာပါဘူး
။ Percentage Art ရနုကမ Percentage Fund နေရတယ်။နုကတို့တိစပါ Fund Percentage Art
။အမှုပညာစင်တာလောက်တာကျွန်တော်တော့မကြိုက်ပါဘူး။အရင်အတိုင်းထားတာပိုကောင်းပါတယ်။စစ်သားတွေစောင့်နေတဲ့ကင်းတဲ့တစ်ခုဒီနားမှာရှိခဲ့ပါတယ်။ဟိုနားကစောင့်ဆိုင်နေရမှာလည်းတစ်ခုရှိရတယ်။အဲ့ဒီလိုပုံစံတူပြန်ထားပြီးတော့ကဘာလဲဧည့်သည်တွေလာကြည့်နိုင်တဲ့နေရာလုတ်တက်ပါတယ်။ကြည်ကျင်သူတွေလက်မှတ်ဝဲပြီးတော့ဝင်ကြည့်လို့ရတဲ့နေရာမျိုးဆိုရင်ပိုကောင်းပါပါ။အချိန်လုံးကအာနာရှင်တွေဘလို့နေခဲ့လဲဆိုတာနောက်မျိုးဆက်တွေတည်နိုင်ပြီးလက်ရှိခေါင်းဆောင်တွေနဲ့ဘာကွာတယ်လဲနှိုင်းရှင်နိုင်အောင်လုပ်တင်ပါတယ် The Block နေရာအရင်တိုင်းပုံစံပြောင်းမသွားတာပိုကောင်းမယ်ထင်ပါတယ်အဲ့ဒါမှ The Block နေရာအကြောင်းကျွန်တော်တို့သားတွေမျိုးတွေဆက်ပြီးတော့တည်သွားကြမှာဖြစ်ပါတယ
်ပါလီမန်ဒီမိုကရေစီနိုင်ငံအဖြစ်1992ခုနှစ်တည်းကစတင်အသွင်ပြောင်းခဲ့တဲ့ Albania နိုင်ငံမှာအာနာရှင်ဟောင်းနေသွားတဲ့အင်ဂျီကိုပြတိုက်လုပ်ရမလားအများပြည်သူဝင်ကြီးနိုင်အောင်လုပ်ရမလားဆိုတာကိုအစိုးရကမဆုံးဖြတ်နိုင်ခဲ့ပါဘူးအခုတော့ Villa 31နဲ့ပြင်သစ်အခြေဆိုင်အမှုပညာဖောင်ဒေးရှင်း Art Explorer တို့ပေါင်းပြီးတော့အမှုပညာဖန်တီးအင်ဂျီအဖြစ်နဲ့အသွင်ပြောင်းနေပါတယ်ဖိနှိပ်မှုရဲ့ဗဟိုချက်မှလို့ Albania ပြည်သူတွေပြောကြတဲ့နေရာမှာအခုတော့အမှုပညာပြသမှုတွေတရုပ်ဆောင်တင်ဆက်မှုတွေကြပြဖတ်တန်တွေလွှမ်းပြီးတော့အာနာရှင်ဟောင်းရဲ့ပိတ်ပင်မှုတွေကိုအန်တုနေကြပါတယ်ရှင်ကျွန်မဆွေမြတ်မောင်ပါ
မဆုမြတ်မုံရဲ့ကဘာတလွားခီးသွားအစီအစဉ်မှာရှင်အခုဆက်ပြီးတော့ဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များတဲ့တမနစ်ဗီဒီယိုသတင်းလေးတွေကိုတင်ဆက်ပေးကြပါရစေ။ပေလေပြင်းမှာလှည့်စည်းနေတဲ့လူငယ်တဦးကိုဝေလာငါကပါဇက်ထဲကိုငုံလိုက်ပြီးမှပြန်ပြီးထွေးထုတ်ပေးလိုက်ပါရစေ။အမေရိကန်မှာတော့ပြန်တန်းနေတဲ့ကုန်တင်လေယာဉ်အင်ဂျင်ကိုငှက်ကဝင်တိုက်တဲ့အတွက်မီးလောင်ပြီးတော့အရေးပေါ်ဆင်းသက်ခဲ့ရပါတယ်။ဒီလိုသတင်းတွေကိုမဲအေးတန်နာကျော်စူးစီးတင်ဆက်ပေးထားပါရစေ။
ကုန်တင်လေရင်တစဉ်ပြန်တန်းနေတဲ့မိတော့နဲ့မိခိုးတွေဥထွက်နေတာကိုမြေပြင်ကလှမ်းတွေ့ရတာဖြစ်ပါတယ်။အဲ့လိုတွေ့ရပြီးမကြခင်မဲ့ FedEx ကုန်တင်လေရင် New York Liberty အဖြစ်ဖြစ်ဆိုင်ရာလေဆိပ်ကိုအရေးပေါ်ဆင်းသက်နိုင်ခဲ့ပါတယ်။မလာတရဲ့စနေနေ့မနေ့အစောပိုင်းမှာဖြစ်ပြီးတော့လေရင်ပြန်တက်ပြီးမကြခင်မှာပဲငှက်တစ်ကောင်နဲ့တိုက်မိလို့အင်ဂျင်မီးလောင်သွားခဲ့တာပါ။ဒီလေရင်က Boeing 767အမျိုးအစားလေရင်ဖြစ်ပြီးတော့ New York ကနေ Indianapolis မြို့ကိုထွက်ခွာပြန်တန်းတာဖြစ်ပါတယ်။လူမှုကွန်ရက် X အသုံးပြုတဲ့သူတို့ဗီဒီယိုမှာတော့မြူးဇက်စီရဲ့အလစ်ဇဘက်မျိုးပေါ်ကနေပြီးတော့လေရင်မီးလောင်နေတဲ့ခိုက်တံကိုတွေ့ရပါတယ်။မနေ့၈နာရီခွဲကျော်မှာလေရင်ကိုအရေးပေါ်ဆင်းသက်ခဲ့ရတယ်လို့နယူးယောက်နဲ့မြူးဇက်စီစိတ်ကန်အာဏာပိုင်ရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။ဘေးကင်းအောင်လေကြောင်းလမ်းတွေခဏရပ်ထားခဲ့ရပေမဲ့လည်းခဏအကြာမှာပဲပြန်ပြီးတော့လဲပတ်နိုင်ခဲ့ပါတယ်။ကျကြသွားတဲ့ Star Duster 2လေငယ်လေးအပြည့်အစီကိုတဲ့တင်နိုင်နေဖြစ်ပါတယ်။ American ပြည်အောင်စု Texas ပြည်နယ် Tarrant County မှာ February 24ရက်နေ့တုန်းကလေငယ်တစ်စင်းပြတ်ကျခဲ့တာဖြစ်ပြီးလေမော်လိုက်ပါလာသူနှစ်ဦးလုံးအသက်ရှင်လွတ်မြောက်သွားပြီးထိခိုက်ဒဏ်ရာအနည်းချင်းပဲရသွားတာပါ။လေရင်တက်တက်ချင်မှာပဲအနည်းနာကသူများခြံဝင်တဲ့ကိုပြတ်ကျခဲ့တာဖြစ်ပြီးမြေပြင်ပေါ်မှာပါအသက်အနည်းအထိခိုက်မရှိခဲ့ပါဘူး။လေရင်ကတော့မီးဆွဲလောင်ပြီးတော့အခုတွေ့ရတယ်လို့တစ်စင်းလုံးဘာမှမကြံအောင်လို့ပြကြသွားပါတယ်။လေရင်ပြန်တက်ပြီးမှပဲလေရင်မှုကလေရင်ကိုထိန်းချုပ်လို့မရတော့ဘူးဆိုပြီးတော့လေအရေးပေါ်အကူအညီလှမ်းတောင်းခဲ့ပါတယ်။လေရင်ပြကြရတဲ့အကြောင်းရင်းအတိအကျကိုတော့လေဆောင်ဘေးရှင်ရေးပုတ်ဖွဲ့ကစုံစမ်းနေစေဖြစ်ပါလိမ့်ရှင်။အမေရိကန်လေရင်တဲ့စစ်သည်မော်တောင်ကိုရီးယားနိုင်ငံဘူဆန်မြို့ကိုမလ2ရက်နေ့ကဆိုက်ရောက်ခဲ့ပါပြီ။မြောက်ကိုရီးယားကသူ့ရဲ့တံပြန်တိုက်ခိုက်နိုင်ရည်ကိုပြသတဲ့အနေနဲ့ cruise ဂျုံကြီးတွေစမ်းသပ်ပစ်လွတ်ပြီးတော့ရပိုင်းတွင်မှာအခုလိုအမေရိကန်ရဲ့စစ်အင်အားပြသမှုဖြစ်နေဒီသည်မော်ကိုရီးယားကျွန်းဆွယ်ကိုဆိုက်ရောက်တာဖြစ်ပါပြီ။မြောက်ကိုရီးယားဘက်ကတချိန်လုံးအကဲဆန်းစိန်ခေါ်နေတဲ့အချိန်မှာအခုလိုမျိုး USS Carl Vinson လေရင်တင်မော်နဲ့တိုက်ခိုက်ရည်အဖွဲ့ဆိုက်ရောက်တာဟာခိုင်မာတဲ့အမေရိကန်တောင်ကိုရီးယားစစ်ရေးမဟာမိတ်ကိုပြသတာဖြစ်တယ်လို့ဒီမဟာမိတ်နိုင်ငံရဲ့စစ်ရေးပူးပေါင်းဆောင်ရွက်နိုင်စွမ်းကိုတိုးမြှင့်မှုဖြစ်တယ်လို့တောင်ကိုရီးယားရေးတကကြေညာချက်မှာပြောထားပါတယ်။ ဒီလင်းတင်တင်မောကတောင်ကိုရီးယားနိုင်ငံကိုရောက်လာတာပြီးခဲ့တဲ့ဇွန်လနောက်ပိုင်းမှာပထမအဆုံးအချိန်မှာအခုလိုမျိုးလင်းတင်တင်မောလွတ်လိုက်တာဟာမြောက်ကိုရီးယားကဒေါ်သာထွက်မှာတေချာသလောက်ဖြစ်ပြီးတော့ဒီလိုမျိုးတိုက်ခိုက်ဆွေးနွေးမြင်းနဲ့အမေရိကန်စစ်လက်နက်တွေယာယီဖြန့်ချမှုကိုသူတို့ကအဓိကလုံခြုံရေးချိန်ချောင်းမှုဖြစ်နေရှုမြင်တတ်ပါတယ်။အရင်တွေကအခုလိုမျိုးအမေရိကန်ရဲ့လင်းတင်တင်မောတွေတာဝေးဖြစ်ဘုံကျဲလင်းတွေနဲ့နျူကလ িয়ার ဆွေးနွေးသုံးရင်းငုတ်တင်မောဆေးလွတ်မှုကိုတုံ့ပြန်ပြီးတော့မြောက်ကိုရီးယားကဒုံးကျည်စံတန်ပြစ်လွတ်မှုတွေတံပြန်လှုပ်ဆောင်ခဲ့ပါတယ်။ချီလီနိုင်ငံရဲ့ပန်ဒဂိုးနီးယားဒေသမှာတော့ကာရက်လေစီနေတဲ့အမျိုးသားလေးတူကိုဝေလ5ကြီးတကောင်မျိုးချလိုက်ပြီးတော့ချက်ချင်းပဲပြန်လွတ်ပေးလိုက်လို့တေကံမရောက်တက်မပြောက်ဆိုတဲ့အဖြစ်နဲ့ကြုံခဲ့ရပါတယ်။မက်ဂလန်ရေလက်ကြားကဆန်အီစီတူမိပြားတိုင်းနာဘာအီအီအယ်ဂီဘာကန်ဂျီမှာဖေဗရူလာအစပိုင်းလောက်တော့ဖြစ်သွားတာပါ။အေဒရီယန်ဆင်မန်ကတ်ဆိုတဲ့လူငယ်လေးကသူ့ရဲ့အဖေဖြစ်တဲ့ဒဲလ်ဆင်မန်ကတ်နဲ့အတူကာရက်လေစီနေတော့မှာဝေလ5ကြီးကရုတ်တရက်ရေမြင့်နေပြီမော်တက်လာပြီးတော့အေဒရီယန်နဲ့သူ့ရဲ့အဝါရောင်ကာရက်လေလေးကိုပါဇက်ဟပြီးတော့မျိုးချလိုက်တာဖြစ်ပါတယ်။ပြီးချက်ချင်းပဲစက္ကန့်မှရဲ့အတွင်မှာပြန်လွတ်ပေးလိုက်ပါတယ်။အဲဒီအချိန်မှာအဖေဖြစ်တဲ့သူကသူ့နဲ့ဂိုက်နေတဲ့အကွာမှာပဲရှိနေပြီးတော့ဗီဒီယိုရိုက်နေရင်ကသူ့ရဲ့သားကိုအစ်စင်းနေအစ်စင်းနေလို့လှမ်းအောင်ပြောနေတာကိုဗီဒီယိုထဲမှာကြားရပါတယ်။မျိုးချခံရတဲ့ကောင်းလေးကတော့ကျွန်တော်တည်သွားပြီလို့ထင်တာတဲ့။ဝေလာငါကျွန်တော်ကိုမျိုးချလိုက်ပြီလို့ထင်တာလို့ AP သတင်းဌာနကိုပြန်ပြောပါတယ်။သူတို့ကြုံတွေ့ခဲ့ရတဲ့အတွေ့အကြုံကတကယ်ကိုကြောက်စရာကြီးဆိုပေမဲ့လည်းတားဖားနေရလုံးအတင်းငိမ်ဆုံးဖြစ်အောင်ကြိုးစားပြီးတော့နေရလုံးဘာမှမထိခိုက်ဖြစ်နေကဲမော်ကိုအရောက်ပြန်လာနိုင်ခဲ့ပါတယ်။ဘရာဇီးလရဲ့အရှေ့ပိုင်းကမြို့ငယ်လေးတစ်မြို့ဖြစ်တဲ့ပရီတီကူပိုမြို့မှာဖေဗရူလာလလောက်ကစပြီးတော့မြေပြိုလာတဲ့ပြင်းပြင်းထန်ထန်ဖြစ်ခဲ့လို့အများပြည်သူဘေးရနေအခြေအနေတောင်ကြီးညာခဲ့ရတာပါ။အဲ့မြို့မှာဖြစ်နေတဲ့ဘူမိဖြစ်စဉ်ကိုဗာဆိုရိုကာလို့ခေါ်ပြီးတော့ဒီဖြစ်စဉ်ကြောင့်မြေကြီးခြိုက်ဝင်ပြီးတော့အရာမမြေကြီးကြီးတွေပေါ်လာတာဖြစ်ပါတယ်။တချို့ဆိုရင်မီတာရာချီအချင်းရှိပြီးတော့လူနေရက်ကွက်တွေစီကတ်လာတာပါ။တပတ်အတွင်းမာရန်ဟိုပြည်နယ်လွတ်တော်မှန်ဝဲလင်တန်တူကိုစုကအိမ်မျိုးကိုတွားရောက်စစ်ဆေးခဲ့ပြီးတော့ဒီမြေချင်းကြီးတွေကြောင့်လမ်းတွေအိမ်တွေပျက်စီးနေတာကိုထောက်ပြခဲ့ပါတယ်။သူကတရားရုံးကအရင်ကတည်းကအရေးယူဖို့မိန့်ထုတ်ထားပေမဲ့အစိုးရဘက်ကအကောင့်ထဲမဖော်ပေးဘူးလို့ဝေဖန်ပါတယ်။မြို့နယ်အင်ဂျင်နီယာဌာနရဲ့ဤပညာအစီရင်ခံစာမှာတော့လက်ရှိမိုးသည်ပြင်းထန်နေတဲ့ယာတီမှာဒီပြဿနာကပိုဆိုးလာတယ်လို့ထောက်ပြပါတယ်။သူကဒီဖြစ်စဉ်ကသဘာဝအလျောက်တော့ဖြစ်တာပါ။ဒါပေမဲ့လည်းလူတွေရဲ့လုံရက်တွေကြောင့်ပိုဆိုးစေပါတယ်လို့မာရနိုတက္ကသိုလ်ကဘူမိပညာရှင်မာစီလီနိုဖာရီယက်စ်ကပြောပါရည်ဒီစီရင်စုမှာကလူရေ5000ကျော်နေထိုင်ပြီးတော့အနေရှိတဲ့အိမ်တွေကိုတော့အာဏာပိုင်တွေအနေနဲ့တင်းယူခွင့်ထုတ်ပေးထားပြီးတော့ဒီဖြစ်ရမှာထိခိုက်ရတဲ့မိသားစုတွေကိုလည်းပြန်ပြီးတော့နေရာချထားပေးဖို့အစီအစဉ်နေပါတယ်ရှင
်မေးသနာကြော်ပါရှင်ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲအခုထိတ်တန့်ရောက်နောက်ဆုံးသတင်းအကျဉ်းချုပ်ကိုကိုစောမိုးကျော်ကပြောပြပေးပါမယ်
ကနေဒါနိုင်ငံကတမ်မနီနဲ့အလူမီနီယံသွင်းကုန်တွေအပေါ်အမေရိကန်ကအခွန်နှစ်ဆတိုးပြီး50ရာခိုင်နှုန်းကောက်ခံမှာဖြစ်တဲ့ကြောင်းသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ကနေဒါနိုင်ငံအန်တရီယိုပြည်နယ်အစိုးရကအမေရိကန်ကိုရောင်းချပေးနေတဲ့လျှက်စစ်တပ်အားကကိုတိုးမြင့်ကောက်ခံလိုက်တာကိုလက်တုံ့ပြန်တဲ့အနေနဲ့မနေ့ပြန်ဗိုလ်ဒူးနေကစပြီးအခွန်တွေတိုးမယ်လို့သမ္မတထရန့်ကလူမှုကွန်ရက်မှာဒီကနေ့ပဲပြောဆိုပါတယ်။တမ်မနီနဲ့အလူမီနီယံသွင်းကုန်တွေအပေါ်အလုံးအပေါ်အခွန်25ရာခိုင်နှုန်းသတ်မှတ်ထားတာကို50ရာခိုင်နှုန်းထိထပ်တိုးပြီးကမ္ဘာမှာသွင်းကုန်အမြင့်ဆုံးသတ်မှတ်ဖို့ကုသရေးဝန်ကြီးဝန်ကြီးကိုညွှန်ကြားထားတဲ့အကြောင်းသမ္မတထရန့်ကသူကိုယ်ပိုင် True လူမှုကွန်ရက်မှာရေးသားဖော်ပြလိုက်တာဖြစ်ပါတယ်အမေရိကန်နိုင်ငံကြားရေးဝန်ကြီးမာခရိုရိုဗီယိုဦးဆောင်တဲ့အမေရိကန်အရာရှိတွေဟာဒီကနေ့ sorry RFA နိုင်ငံမှာယူကရိန်းအရာရှိတွေနဲ့စတင်တွေ့ဆုံဆွေးနွေးပြီးရုရှားနဲ့တစ်စိတ်တစ်ပိုင်းအပြင်အဖြစ်ကရက်ဆန်းမဲ့အစီအစဉ်ကိုယူကရိန်းဘက်ကတင်ပြမယ်လို့မျှော်လင့်ရပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂတွင်ယင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ဂျူလီဘီရှော့ဟာမြန်မာနိုင်ငံထဲမှာယင်းနှိမ့်ညွှန်မှုတွေလောက်ကင်နေတဲ့တရုတ်အစိုးရပိုင်းကုမ္ပဏီတွေနဲ့ပတ်သက်ဆက်ဆက်နေတယ်လို့မြန်မာအရေးစောင့်ကြည့်လှုပ်ရှားနေသူတွေကဆွဆစ်လိုက်ပြီးစုံစမ်းစစ်ဆေးပေးဖို့ကုလသမဂ္ဂကိုတောင်းဆိုပါတယ်မြန်မာစစ်ကောင်စီရဲ့အဓိကဝင်ငွေလမ်းကြောင်းတစ်ခုဖြစ်တဲ့အစိုးရပိုင်းမြန်မာရင်းနှီးတဲ့တဘာဝတန်းငွေလုပ်ငန်း MOG ကိုဆွေဇာလာနိုင်ငံကဒဏ်ခတ်ရေးယူတဲ့စီးရင်နဲ့မှာထပ်မံထပ်သွင်းလိုက်ပြီးဒီကနေ့အင်္ဂါနေ့မှာစတင်အသက်ဝင်ပါတယ်
နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်မိုးကျော်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကအလိမ္မာဖြစ်ပါတယ်ရှင်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nelson Lope နဲ့ Cider Harden ဖြစ်ပါတယ်ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားတော်တာဆင်ပေးခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ် VOE ရဲ့တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမာဘေးပြာဝေးကွာလို့လိုတဲ့ဆန္ဒတွေပြကြပါသေးရှင်
This program has